Welcome to the Voice of America in Burmese.
ပြန်ပေါင်းကိဝေတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်ဇန်ကနေ2023ခုနှစ်နိုဝင်ဘာလ23ရက်ကြာသပတေးနေ့ညပိုင်းမှာပါသောအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီတိုင်းတို့ပြီးတော့19:25 30မိနစ်အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖတ်ပါမယ်ဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာဒီအစ္စရေးနဲ့ဟာမတ်စစ်သွေးကြွားတွေကြားမှာဒီအပြစ်ခတ်ယာယီယာဆိုင်းဖို့နဲ့ဒဇာခံတွေကိုအစ္စရေးဒဇာခံတွေကိုပြန်လွှတ်ပေးရတဲ့အတွက်ကိုဒီနောက်ထပ်တရက်ကြာအောင်မယ်ဆိုပြီးတော့အစ္စရေးဘက်ကပြောကြားပါတယ်မြန်မာနိုင်ငံမှာတော့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာပြင်းထန်တဲ့တိုက်ပွဲတွေဟာလူဦးရေထူထပ်တဲ့မြို့ပြနေရာတွေအထိကိုကျယ်ပြန့်လာနေပြီလို့ကုလသမဂ္ဂကသတိပေးပါတယ်တရုတ်နိုင်ငံမှာတော့ဒီကလေးငယ်တွေကြားမှာအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးဖြစ်နေတာနဲ့အဆောက်ရောင်နမိုနီးယားရောဂါအစုလိုက်ဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ဒီချင်းချင်းလင်းလင်းရှင်းပြဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတရုတ်အစိုးရကိုတောင်းဆိုထားပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကဒီမူဆယ်နဲ့နန်းခမ်းမြို့နယ်အတွင်းဒီကနေ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး
ဒီနေ့တိုက်ပွဲကမာရူတုံးမြာဒီမှာပေါ့နော်။လာရှုမြို့နမ်20ရာဒီမှာဒီနေ့လေဆက်လက်နာဒီမှာတိုက်ပွဲကြွားတယ်။အဲ့ဒီတိုက်ပွဲဖြစ်နေတဲ့ချိန်သက္ကတရဲ့လက်နက်တုံးနဲ့ဖြန့်ချတာဖြစ်တယ်။
DNL ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံပြောသားဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမချာခင်မှာနားဆရာကိုရှိပါတယ်ဒါပြင်မူဆန်မြို့နယ်အတွင်းကကျင်းစန်းကြော့ခိုင်းဝဲမှာမီးလောင်ခဲ့တဲ့အခြေအနေပါဝင်ရခိုင်မြောက်ပိုင်းမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေကြောင့်ဒေသခံတွေစိုးရိမ်နေတဲ့အကြောင်းတခါခရင်ပြည်နယ်နဲ့ပဲခူးတိုင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိတယ်ဆိုတဲ့သတင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင့်လည်းမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကထင်ရှားပေးပါမယ်
အစ္စရေးနဲ့ဒီဟာမတ်စစ်သွေးကြွအဖွဲ့အစည်းမှာပြစ်ခတ်ယာယီယာဆိုင်းဖို့နဲ့အစ္စရေးတစားခံတွေပြန်လွတ်လာဖို့အတွက်နောက်ထပ်တရက်ကြာအောင်မယ်လို့အစ္စရေးဘက်ကပြောကြားပါတယ်။အစ္စရေးတစားခံတွေပြန်လွတ်လာရင်းနဲ့ဂါဇာကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်လေးရက်အပြစ်ခတ်ရဖို့သဘောတူထားတဲ့သဘောတူညီချက်တိုင်းဖြစ်ဖို့အတွက်တောက်စာနေမှာမှအစောဆုံးဖြစ်မယ်လို့ပြောပါတယ်။တစားခံ90ကိုဟာမတ်စစ်သွေးကြွတွေကပြန်လွှတ်ပေးပြီးတော့အပြန်အလှန်အဖြစ်ပါလက်စတိုင်းအချင်းသား150ကိုအစ္စရေးဘက်ကလွှတ်ပေးမယ့်အစီအစဉ်အတိုင်းလုပ်မှာဖြစ်ပေမဲ့အရင်မျှော်လင့်ထားသလိုဒီကနေ့ကြာသပတေးနေ့မှာတော့ဖြစ်မှာမဟုတ်ဘူးလို့အစ္စရေးလုံခြုံရေးအကြံပေးပြောကြားခဲ့တာပါသဘောတူညီထားတဲ့အတိုင်းနှစ်ဖက်စလုံးကအသက်18နှစ်အောက်နဲ့အများစုအမျိုးသမီးတွေကိုလွှတ်ပေးရေးရှေ့ဆက်စ조사နေတယ်လို့သူကကြေညာချက်ထုတ်ပြန်ပါတယ်နှစ်ဖက်လုံးကြားမှာမူလသဘောတူထားတဲ့အတိုင်းစပြီးလွှတ်ပေးမယ့်ကိစ္စကတောက်ချာနေမတိုင်ခင်တော့ဖြစ်မှာမဟုတ်ဘူးလို့သူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ယာယီအပြစ်ခတ်ရဆိုင်ရေးကလည်းဒီကနေ့ကြာသပတေးနေ့မှာစတင်မှာမဟုတ်ဘူးလို့နောက်ထပ်အစ္စရေးတာဝန်ရှိသူတယောက်ကပြောပါတယ်ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကပါလက်စတိုင်းနယ်မြေတွေအပေါ်အစ္စရေးစစ်တပ်ကဒီကနေ့ကြာသပတေးနေ့မှာလည်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင
်ဂျာမနီမှာမတရားသွင်းဖြစ်တားမြစ်လိုက်တဲ့ပါလက်စတိုင်းစစ်သွေးကြောအဖွဲ့ဟမတ်နဲ့ပါလက်စတိုင်းရေးလူလားထောက်ခံတဲ့ဆမ်မီတောင်းအဖွဲ့တို့နဲ့ဆက်နွယ်မှုရှိတဲ့နေရာတွေကိုဂျာမန်အာဏာပိုင်တွေကဒီကနေ့ဝင်ရောက်ဖမ်းဆီးနှဲရှာဖွေခဲ့ပါတယ်ပြည်내၄ခုက15နေရာကိုစီးနှင်းရှာဖွေခဲ့တယ်လို့ဂျာမန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဂျာမနီနိုင်ငံမှာဟမတ်စ်နဲ့ဆမ်မီတောင်းအဖွဲ့တွေကိုမတရားအသွင်းအဖြစ်သတ်မှတ်လိုက်သလိုအစ္စရေးနိုင်ငံတွင်လူမဆန်စွာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟမတ်စ်အဖွဲ့ကိုထောက်ခံအားပေးတဲ့လုပ်ရက်တွေကိုလက်ခံမှာမဟုတ်ဘူးဆိုတာကိုအခုစီးနှင်းရှာဖွေမှုတွေနဲ့ပြသလိုက်တယ်လို့လည်းဂျာမန်ပြည်ထရေးဝန်ကြီးနန်စီဖေဇာကကြေညာချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံအတွင်းဟမတ်စ်အဖွဲ့ဝင်450လောက်ရှိနေပြီးသူတို့တွေဟာဟမတ်စ်အတွက်ဝါရဖြန့်ချီရင်းနဲ့ရန်ပုံငွေရှာဖွေကိစ္စတွေကိုဆောင်ရွက်ပေးနေတယ်လို့လည်းဂျာမန်ပြည်ထရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ရုရှားနိုင်ငံရဲ့နယ်နိမိတ်ထိစပ်နေတဲ့ဖင်လန်နိုင်ငံနယ်စပ်မှာတန်ဆူးကြိုးတွေတင်ထားတဲ့ကွန်ကရစ်အတားဆီးတုံးတွေကိုဒီဖင်လန်နိုင်ငံသားစောက်တက်တွေနဲ့စစ်သားတွေကအကာအယံတားဆီးနေပါတယ်။နိုင်ငံအရှိတ်ဘက်တစ်ချမ်းလုံးရုရှားနိုင်ငံအနောက်မြောက်ပိုင်းနဲ့ထိစပ်နေတာဖြစ်ပြီးတော့ရုရှားဘက်ကနိုင်ငံပြောင်းအခြေချသူတွေလှည့်ဝင်နေတာကိုတားဆီးနိုင်ဖို့အတွက်အခုလိုအကာအယံတွေကိုချနေတာဖြစ်ပါတယ်။ရုရှားနဲ့နယ်စပ်ဂိတ်နောက်ထပ်3ခုကိုပိတ်မယ်လို့လည်းဖင်လန်နိုင်ငံကကြေညာထားတဲ့အတွက်ဒုက္ခသည်အဖြစ်နဲ့ရှောက်ထားခြင်းတွေဝင်လာနိုင်ဖို့အတွက်ကဂိတ်တစ်ခုပဲပွဲတော်မှာဖြစ်ပါတယ် ဖင်လန်နိုင်ငံနယ်စပ်လုံခြုံရေးနဲ့တရားဝင်နယ်စပ်အသွားအလာကိုထိန်းချုပ်နိုင်မှုဖြစ်တယ်လို့ဖင်လန်တာဝန်ရှိသူတွေကပြောပါတယ်။နယ်စပ်ဂိတ်တွေပိတ်ဖို့ဖင်လန်ကဆုံးဖြတ်တာစိတ်မကောင်းဘူးလို့ရုရှားအစိုးရဘက်ကတုံ့ပြန်ပါတယ်။နိုဝင်ဘာလအတွင်းမှာဖင်လန်နိုင်ငံတဲကိုဒီပြည်ဝင်ခွင့်ဗီဇာတရားဝင်အထောက်အထားမရှိဘဲနိုင်ငံပြောင်းအခြေချဖို့ကြိုးစားသူ600လောက်ဝင်ရောက်လာခဲ့ပြီးတော့အများစုကအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေကဖြစ်ကြပါတယ်။
အမေရိကန်နဲ့ကနေဒါကြားကမ္ဘာကျော် Niagara Falls ရေတံခွန်ကြီးအနီးက Rainbow နယ်စပ်တံတားကိုမနေ့ဗုဒ္ဓဟူးနေ့ကကားတစ်စီးကဝင်တိုက်လိုက်တာမှာကောင်းမှပါလာသူ2ဦးသေဆုံးမှုဖြစ်သွားခဲ့တာကြောင့်အမေရိကန်နိုင်ငံညူယောက်ပြည်နယ်အနောက်ဘက်ခြမ်းမှာရှိတဲ့နိုင်ငံနယ်စပ်တံတား၄ခုစလုံးကိုချက်ချင်းပိတ်ပစ်လိုက်ပြီးတော့နိုင်ငံစလုံးမှာလည်းအမြင့်ဆုံးသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဘာကြောင့်အခုလိုမော်တော်ယာဉ်တစ်စီးတံတားကိုဝင်တိုက်ပြီးမီးလောင်ပောက်ကွဲမှုဖြစ်ခဲ့တာဟာအကြမ်းဖက်တိုက်ခိုက်မှုလားဆိုတဲ့ယုံမှားသံသယဖြစ်စရာရှိခဲ့ပေမဲ့စုံစမ်းစစ်ဆေးမှုတွေအားကြီးအတန်းကြာလှုပ်ဆောင်ပြီးတဲ့နောက်မှာတော့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဆိုတဲ့သံသယဖြစ်စရာအကြောင်းမတွေ့ရကြောင်းညယောက်ပြည်နယ်အုပ်ချုပ်ရေးမှူးကက်တီဟိုချိုကပြောကြားခဲ့ပါတယ်။လက်ရှိအချိန်ထိသိထားရတဲ့အချက်အလက်တွေအရဒီရင်တိုက်မှုဟာအကြမ်းဖက်လို့ရဖြစ်တယ်ဆိုတာကိုမတွေ့ရကြောင်းဒါပေမဲ့အခုရထားတဲ့အချက်အလက်တွေဟာအချိန်မရွေးပြောင်းလဲသွားနိုင်ကြောင်းပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်ဒါဟာမရင်မတော်တဆမှုတသက်သာဖြစ်ကြောင်း Niagara မြို့တော်ဝန် Jim Diodati ကလည်းကနေဒါအတံလွင့်ဌာနကိုပြောကြားခဲ့ပါတယ်ခင်ဗျာ
ဒီ American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11603ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျော်ဒရီနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံမှာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားမှာပြင်းထန်တဲ့တိုက်ပွဲတွေဟာလူဦးရေထူထပ်တဲ့မြို့ပြနေရာတွေအထိကျဲပြန့်နေပြီးတော့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြီးအကျယ်ဆုံးနဲ့အကျယ်ပြန့်ဆုံးတိုက်ပွဲတွေဖြစ်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာလမ်းပန်းဆက်သွယ်ရေးတော်တော်များများပြတ်တောက်နေတယ်လို့ဗုဒ္ဓဟူးနေ့တုန်းကဒီနယူးယောက်မှာပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာရင်ဟတ်ကပြောကြားသွားခဲ့ပါတယ်
Many transport routes in parts of the country affected by conflict remain blocked, with airports closed and telecommunication services disrupted.
တိုက်ပွဲပဋိပက္ခတွေဖြစ်နေတဲ့နေရာကလေဆိပ်တွေအပါအဝင်ဆက်သွယ်ရေးလမ်းကြောင်းတော်တော်များများပိတ်ဆို့နေတယ်လို့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေလည်းပြတ်တောက်နေတယ်လို့ပြောသွားတာပါ။စိန်ခေါ်မှုတွေကြားကကုလသမဂ္ဂရဲ့မိဖက်အဖွဲ့အစည်းတွေနဲ့အရသာပြည်သူတွေအသက်ရှင်ရေးအတွက်လိုအပ်နေတဲ့အကူအညီတွေကိုဆက်လက်ပေးနေတယ်လို့နောက်ထပ်လိုအပ်နေတာတွေကိုလည်းသုံးသပ်နေတယ်လို့ဒီကုလသမဂ္ဂတွေးမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရင်ဟတ်ကပြောပါတယ်အခြေခံကျန်းမာရေးဆောင်ရှားမှုငွေကြေးအစားအသောက်နေရာထိုင်ခင်းစတာတွေအရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်။အိုးအိမ်ဆွန့်ထွက်ပြေးနေရတဲ့ပြည်ရင်းဒုက္ခသည်စုစုပေါင်း200,000ကျော်ရှိနေတဲ့မြန်မာနိုင်ငံထဲမှာလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ရန်ပုံငွေအရေးပေါ်လိုအပ်နေတယ်လို့အကူအညီလိုအပ်တဲ့နေရာတွေစီကိုထိထိရောက်ရောက်ပို့ပေးနိုင်ခွင့်လည်းလိုအပ်တယ်လို့သူကထောက်ပြသွားပါရယ်။ကိုကတ်တအန်းနဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းမဟာမိတ်တပ်တွေရဲ့ဒီ2029ဒီခါမှာ10/29စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းတို့မှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်အောက်တိုဘာ26ရက်နေ့ကနေနိုဝင်ဘာ21ရက်နေ့အထိပြည်ရင်းဒုက္ခသည် 28,600 ကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကပြောပါတယ်ရှင်။
မနိုင်ငံတွင်စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေအချိန်မြင့်ဖြစ်ပေါ်နေချိန်မှာပဲမြန်မာနိုင်ငံတည်းတရားမဝင်နေထိုင်နေကြတဲ့တရုတ်နိုင်ငံသားတွေကိုပြန်လာကြဖို့တရုတ်ဆိုရကသတိပေးထားပြီးတော့မြန်မာစစ်ကောင်စီဘက်ကလည်းပြန်လည်လွှဲပြောင်းရေးကိစ္စတွေကိုခက်စိတ်စိတ်လှုပ်ဆောင်လာနေပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရားမဝင်နေထိုင်သူတွေကိုမကြသေးခင်ရပ်ပိုင်းတွေအတွင်းသက်ဆိုင်ရာနိုင်ငံတွေစီပြန်လည်ပို့ဆောင်ပေးနေပြီးတော့မနေ့နိုမာ22ရက်ဗုဒ္ဓဦးနေ့ထိ9400ကျော်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဧဇက်ဒေသတွေမှာတရားမဝင်ဝင်ရောက်လာတဲ့ဒီနိုင်ငံသားများကိုစစ်ဆေးပြီးကျွန်တော်တို့နေရာပြန်လွတ်တာတွေလှုပ်ဆောင်ပေးလျက်ရှိပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာဒီနေ့နိုဝင်ဘာလ22ရက်နေ့မှာတော့ဧဇက်ဒေသအသီးသီးမှာဝင်ရောက်နေတဲ့တရုတ်အမျိုးသား1092ဦး၊မြို့သမီး169ဦးစုစုပေါင်း1,188 ဦးကိုရုပ်ပြည်သူသမ္မတနိုင်ငံအစိုးရကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။နိုဝင်ဘာလ20ရက်နေ့ဒီနေ့ထိစုပေါင်း9,206ဦးရှိပြီးဖြစ်ပါတယ်။ဒါပြင် တခြားနိုင်ငံတရားသားတွေကိုလည်းကျွန်တော်တို့သက်ဆိုင်ရာနိုင်ငံတွေနဲ့ဆက်သွယ်ပြီးတရုတ်နိုင်ငံဘက်ကနေတစ်ဆင့်ပြန်လည်အနာနာတွေဆောင်ရွက်လည်ရှိပါတယ
်။နေဆက်ဒေသတရားဥပဒေစိုးမိုးရေးတည်ငြိမ်ရေးနဲ့နေဆက်ဒေသမှာတရားမဝင်လုပ်ငန်းတွေပပျောက်စေရေးအတွက်တရုတ်နိုင်ငံအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီဝင်မနေဆက်ဒေသတလျှောက်မြန်မာနိုင်ငံအတွင်းမှာအခြေစိုက်ပြီးအွန်လိုင်းရာဇဝတ်မှုကျူးလွန်သူတွေကိုနှိမ်နင်းအရေးယူပေးဖို့တရုတ်နိုင်ငံကလည်းအစိုးပိုင်းကတည်းကတောင်းဆိုထားပြီးဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံကကလင်းငယ်တွေကြားမှာဒီအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးပြီးတော့ဖြစ်နေတာနဲ့အဆုတ်ရောင်နမိုနီးယားရောဂါအဆုတ်လိုက်ဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ရှင်းပြဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံမြောက်ပိုင်းကကလင်းငယ်တွေကြားမှာနမိုနီးယားအဆုတ်ရောင်သလိုယောဂအမည်မဖော်နိုင်တဲ့ယောဂတွေအဆုတ်လိုက်အပြုံလိုက်ဖြစ်နေတယ်လို့သတင်းမီဒီယာတွေနဲ့ ProMed ဆိုတဲ့ကမ္ဘာတဝန်ယောဂဖြစ်ပွားမှုစောင့်ကြည့်နေတဲ့စနစ်က November 22ရက်နေ့ကထုတ်ပြန်ခဲ့တာကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကထောက်ပြထားပါတယ်။အဲ့လိုယောဂတွေဖြစ်နေတာဟာတရုတ်အာဏာပိုင်တွေအစောပိုင်းကထုတ်ပြန်ထားတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေနဲ့ဆက်စပ်နေသလားဆိုတာမရှင်းလင်းဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။တရုတ်နိုင်ငံမှာ November 23ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံထဲမှာအသက်ရှူလမ်းကြောင်းပြဿနာနဲ့ဖျားနာသူတွေတိုးနေတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။သူတို့ကတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေဖယ်ရှားပေးခဲ့တာနဲ့တုတ်ကွေးကလင်းငယ်တွေကြားကူးစက်တဲ့ RSV လို့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါမိုက်ကိုပလာစမာပိုးကြောင့်ဖြစ်တဲ့အဆုတ်ရောင်ယောဂါကိုဗစ်ကပ်ရောဂါတွေကြောင့်ဖြစ်တယ်လို့ပြောပါရယ်တရုတ်နိုင်ငံမြောက်ပိုင်းမှာ November လလယ်မှာတုတ်ကွေးလိုယောဂါမျိုးဖြစ်ပွားသူတွေဟာလွန်ခဲ့တဲ့3နှစ်ကဒီလိုအချိန်မျိုးထက်ပိုပြီးတော့များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရယ်ဒါကြောင့်နိုင်ငံကကျန်းမာရေးစီးပင်းစည်းကမ်းတွေအရကလင်းငယ်တွေကြားမှာအဆုတ်လိုက်အပြုံလိုက်ဖြစ်နေတယ်ဆိုတဲ့ယောဂါနဲ့ပတ်သက်လို့ဈေးကမ်းအချက်အလက်နဲ့သုံးသပ်ချက်တွေဓာတ်ခွဲကမ်းရလဒ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတရုတ်အစိုးရကိုတောင်းဆိုထားတာဖြစ်ပါရယ်ရှင်
အိန္ဒိယနိုင်ငံမြောက်ပိုင်းဥထရာခန်ပြည်နယ်အတွင်းအဝေးပြေးလမ်းဖောက်လုတဲ့နေရာမှာမြောက်ဥမင်ပြိုကျပြီးပိတ်မိနေတဲ့အလုသမား42ဦးကိုဒီကနေ့နောက်ပိုင်းမှာကယ်ဆယ်ရေးဝန်ထမ်းတွေကကယ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။သူတို့ကမြေတူးဆက်နဲ့တူပြီးကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အစီအစဉ်ဟာလည်းဆက်ချိုးယွမှုဖြစ်ခဲ့တဲ့အတွက်6နာရီလောက်နှောင့်နှေးကြံ့ကြာမှုဖြစ်ခဲ့တယ်လို့ဆိုပါတယ်။အခုချိန်မှာမြေတူးဆက်ကပုံမှန်ပြန်အလုပ်လုပ်နေပြီဖြစ်တာကြောင့်ကြကင်မှာကဲထုတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအမျိုးသားအရေးပေါ်ကဲဆယ်ရေးဌာနအကြီးအကဲအထူးခါဝါကပြောပါတယ်သူတို့ကိုဒီနေ့နေမကူးခင်ကဲထုတ်နိုင်မယ်လို့လည်းသူတို့ကမျှော်လင့်နေတာပါဥထရာခန်ပြည်နယ်အုပ်ချုပ်ရေးမှူးပို့စကာစိန်ဒါမီကလည်းဒီနေ့အခင်းဖြစ်တဲ့နေရာကိုရောက်လာပြီးတော့မြောက်မှာပိတ်မိနေတဲ့ဝန်ထမ်းတွေကိုစက်သွေးရေးဆက်ကတဆင့်စကားပြောကြားခဲ့ပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေခြားသောရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တန်လွင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေတွေကိုပြောပြပေးကြပါတယ်ညီနောင်မဟာမိတ်၃ဘွဲ့ရဲ့၁၃၂ခွန်စစ်စင်ရေ28ရက်မြောက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းနေရာ၃ခုမှာစစ်ကောင်စီတပ်နဲ့ TNLA အောင်တပ်ကြား၃နေရာတိုက်ပွဲဖြစ်ပွားကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်ဒီနေ့မနက်9နာရီဝန်းကျင်မှာတော့မူဆယ်မြို့ကျင်စန်းကျော်ကားကြီးခွင်းမှာတိုက်ခိုက်ခံရတာကြောင့်ရန်နာထားတဲ့ကုန်တင်ရဲအများအပြားမီးလောင်ပျက်စီးခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်ပွားရာနေရာတွေကတော့လာရှိုးမြို့နယ်အတွင်း2နေရာနဲ့နမ်ခန့်မြို့နယ်အတွင်း1နေရာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို PSLF TNLA ပြောရေးဆိုခွင့်ရှိသူယုံတာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့တိုက်ပွဲကမတော်၃နေရာအစီအမပေါ့နော်။အာလာရှိုမြို့နမ်တွင်ကြီးရနေမှာဒီနေ့လေ၁၂နာရီတုန်းကတိုက်ပွဲဖြစ်သွားတယ်။အဲ့ဒီတိုက်ပွဲဖြစ်နေတဲ့အချိန်သက္ကတရဲ့လက်နက်၃နက်ဖြန့်ချတာရှိတယ်။အာနောက်တစ်ခုကလည်းဒီလာရှိုမန်ကက်တက်စ်ကမန်နေဂျ်မန်တို့ဟာဒီရံမီရမတိုက်ခိုက်တာမျိုးရှိတယ်။အဲ့ဒီအဲ့တိုက်ပွဲဖြစ်နေတဲ့အချိန်မှာသက္ကတဘက်ကဆက်လေရင်တုံးပြီးတော့မှဒီပုံလာကျဲတာတွေရှိတယ်နက်နက်ကြီးကြီးကူတာတွေလည်းရှိတယ်။နောက်တစ်ခုကဒီနက်ခမျိုးပါပေါ့နော်။စစ်ကောင်စီစံတီကုံကိုကျမတို့ဒီကဝင်ရောက်ပြီးတော့မှတိုက်ခိုက်တာတွေရှိတယ်။အဲ့ဒီတိုက်ခိုက်နေတဲ့အတွက်တို့မှာပဲသက္ကတဘက်ကလေရင်ပုံလာကျဲတာတွေရှိတယ်ဆရာ။
တိုက်ပွဲအခြေအနေအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဒီကနေ့မနက်9နာရီလောက်မှာတော့မူဆယ်မြို့ကျင်စန်းကြော့ခဲ့ရဲ့ကားကြီးဝင်းမှာဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကုန်တင်ရင်တွေအများပြားမိလောင်ပျက်စီးကြောင်းဒေသခံတူကပြောပါတယ်
ကိုယ်နိုင်ဝင်ကျင်လာပါဗလားစားဖြစ်ပါသည်ကျွန်တော်ကျင်းစံကြကားကွင်းပါလားတောင်းခံရွာရွာနေမြို့ကမာတိယပြည်ကနေဆက်လာတဲ့ကားတွေပေါ့နော်အဲ့ဒီရှိရမှာမနက်ကတဲ့ပတ်နေတော့မသိဘူးဒီကဝင်ကျင်နေကတရုံးနဲ့လာခြားသွားတယ်လို့ပြောတယ်ကားလောင်းသွားတယ်ကျူကျော်တယ်လို့ပြောတယ်ခဏဒီကတည်းကနေရောတဲ့ကတည်းကနေရောအခုလေမိကမငိမ့်သေးတယ်အငွေတွေတစ်ထောင်ထောင်ကျနေတာပဲအခုသက်ပြီးပါနော်အဲတက်ဆက်ခါတော့အဲနားမှာ
တခြားဒေသခံတူကတော့လက်နက်ကြီးနဲ့ပစ်ခတ်တာဖြစ်ကြောင်းနဲ့မီးလောင်မှုကြောင့်ကားဝင်းအတွင်ကားအစီးရေရာနဲ့ချီပြီးဆုံးရှုံးဝယ်ရှိကြောင်းပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေကတော့ညီနောင်မဟာမိတ်သုံးဘွဲ့ကကားဝင်းအနီးတက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုဒရုန်းနဲ့တိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ TNL ပြောရေးဆိုခွင့်ရှိသူကိုမေးမြန်းရမှာတော့
ဒီကစ်တင်ကိုတော့ဒီသတင်းမှာတော့တွေ့လိုက်တော့ပေါ့နော်အဲ့ဒီမှာတော့တက်တာတော့မရှိဘူးပြင်တော့ပြုံးနေပေတော့ပြတ်နေသူတို့မှတို့လည်းသိသိတော့မသိရသေးဘူ
း MMDAA ကိုကန့်တက်ရဲ့ပြောရေးဆိုခွင့်ရှိသူလီကြာဝင်းကိုမေးမြန်းရမှာလဲဒီကနေ့တိုက်ပွဲသတင်းပေးပို့လာတာမရှိသေးကြောင်းပြောပြပါဗျ
။ဩဟုတ်ကဲ့ဒီနေ့တိုက်ပွဲသတင်းတော့ကျွန်တော်စီအတိတ်မလာဘူးကျွန်တော်အချိန်ခဏစောင့်ရအောင်မယ်ကျွန်တော်
ဒီလ22ရက်နေ့ကတော့စစ်ကောင်စီပြောရေးဆိုခွင့်ရှိသူပိုကျော်စော်မင်းထွန်းက MMDAA ကိုကန့်တက်ကမူဆယ်မြို့နယ်မုံကိုမှာရှိတဲ့ဟေမိုးလုံသာသနာပြုကျောင်းကတန်ခါတော်26ပါးကိုဖမ်းဆီးခေါ်ဆောင်ပြီး4ပါးကိုအတင်းကျပ်စစ်မှုထမ်းခိုင်းခဲ့တာရှိကြောင်းပြောဆိုထားပါတယ
် MMDAA အနေနဲ့မူဆယ်မုံကိုဒေသမုံကိုပေါ့မုံကိုမှာရှိတဲ့ဟေမိုးလုံသာသနာပြုကျောင်းကတန်ခါ26ပါးကိုဖမ်းသွားပါတယ်အဲ့ထက်4ပါးကိုစစ်သားအဖြစ်အဲ့မှာစစ်သားစုဆောင်ခဲ့တာရှိပါတယ်သူတို့အနေနဲ့ဒါကိုကန့်ဒေတာမှာဘယ်သူမှစစ်မှုထမ်းရမယ်တဲ့အိမ်တယောက်စစ်မှုထမ်းရမယ်ဆိုပြီးတရားဝင်ပြောကြားထားချက်တွေရှိပါတယ
်ဒီသတင်းထုတ်ပြန်ချက်အပေါ်မှာတော့ MMDAA ပြောခွင့်ရလီကြာဝင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့အဖွဲ့အစည်းလည်းဒီစစ်မှုထမ်းမူဝါဒဆိုတာရှိပါတယ်ဗျာနော်ဒီကျွန်တော်တို့အထူးဒေတာတက်အတွင်းအမျိုးသမီးတွေဆိုင်ပြီးဒီအပြင်တို့အားလုံးအနေနဲ့ဒီအသက်အရွယ်ကြောင့်ရင်စစ်မှုထမ်းရမယ်တာဝန်တော့ရှိပါရဲ့ဗျ။အသက်ရွယ်မပြည့်ဘူးလို့ဘာလို့ပြောဆိုတဲ့ဟာတွေကတော့ကျွန်တော်တို့လည်းစစ်စီပြီးရင်တော့ဒီစစ်မှုထမ်းရမှုတော့အတိုင်းကျွန်တော်တို့လှုပ်ဆောင်သွားမှာပါနော်
။ဒီလ22ရက်နေ့ကမူဆယ်တရ5မိုင်စခန်းကို MNDA ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်တန်ကားတော်တချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လောက်ကင်မျိုးကိုလည်း short tight ဒုံ73လုံးနဲ့ပစ်ခတ်ခဲ့တာကြောင့်တုံချိန်မှာရှိတဲ့ကားဒဇင်ထိမှန်ခဲ့ကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကသတင်းထုတ်ပြန်ချက်မှာထည့်သွင်းပြောပြထားပါတယ်။လီကြာဝင်းကမူဆယ်ဘက်မှာသူတို့ရဲ့တပ်တွေမရှိကြောင်းနဲ့လောက်ကိုင်းစစ်ရှောင်းမော်တော်ယာဉ်ပစ်ခတ်မှုမှာတော့ကားဒဇင်လုံးမီးလောင်ပျက်စီးသွားအောင်ပစ်ခတ်နိုင်တဲ့လက်နက်ကြီးမျိုးသူတို့မှာမရှိကြောင်းတုံ့ပြန်ထားပါတယ်။ MNDAA ရဲ့လူမှုကွန်ရက်သတင်းစာမျက်နှာမှာတော့လောက်ကိုင်းစစ်ရှောင်းမော်တော်ယာဉ်ဟာစစ်ကောင်စီတပ်ကပစ်ခတ်တဲ့လက်နက်ကြီးထိမှန်တာဖြစ်ကြောင်းနဲ့အနည်းဆုံးလူ14ဦးအသက်ဆုံးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်။ဒီလ22ရက်နေ့ကစစ်ကောင်စီကရှမ်းမြောက်ဒေသနမ်ဆလတ်နန်းကျက်နဲ့တာမိုးငယ်ဒေသတွေမှာတိုက်ပွဲဖြစ်ပွားတာရှိကြောင်းဖော်ပြထားတယ်လို့ MNDAA ဘက်ကတော့ကိုကန့်ရင်းရှင်နေရာမှာရှိတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုထပ်မံသိမ်းပိုက်ခဲ့ကြောင်းနဲ့စုစုပေါင်းစစ်ကောင်စီတပ်စခန်း164ခုသိမ်းပိုက်ရရှိထားတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့နန်းခမ်းမြို့နယ်ဘက်မှာဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒီမူဆယ်ဘက်ကပဲဒီကျင်းစန်းကြော့တရုတ်ကုန်စည်ဝင်းမိလောင်တဲ့အခြေအနေကိုပြောပြပေးကြပါတယ်။တရုတ်နိုင်ငံကကုန်ကားတွေရဲ့ခီးတစ်ထောက်ကုန်တင်ကုန်ချရနာဝင်ဖြစ်တဲ့မူဆယ်ကျင်းစန်းကြော့နယ်စပ်ကိတ်ကကားကြီးဝင်းတဲ့ကိုဒီနေ့မနက်အစောပိုင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့ပြီးတော့ကုန်ကားအများအပြားမိလောင်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းထီကုံကားရာနဲ့ချီပိတ်မိနေပါတယ်ထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုပေမဲ့အခုချိန်ထိဒီနေရာကိုဝင်လို့မရသေးကြောင်းပရိဒအဖွဲ့ဝင်တချို့က VOE ကိုပြောပါတယ်ရန်ကုန်ကပြေးပို့လာတဲ့သတင်းကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကုန်စည်ပို့ဆောင်ရေးအဝင်ထွက်ဂိတ်မှာမနေ့ညပိုင်းကလေးကပြစ်ခတ်မှုတွေဇရိုက်ဖြစ်နေပြီးဒီကနေ့မနက်အစောပိုင်းမှာတော့တရုတ်ကုန်တွေရှိတဲ့ကုန်ကားဝင်းတွေကိုလက်နက်ကြီးကြီးတွေဇရိုက်ကြခဲ့ပါတယ်နီလောင်ကျွမ်းနဲ့ကားရည်အတွက်များကြောင်းကျင်းစန်းကြော့နယ်စပ်ဂိတ်ကကုန်တယ်တူက VOA ကိုပြောပါတယ်
။တရုတ်ပြည်ကထွက်တဲ့ကုန်ချခွင့်ရှိတယ်လေ။အနာရီကွင်းပေါ့နော်။အဲဒီကွင်းလေးမှာရက်ထားတဲ့ကားစီးရေးတရားကျော်မြေက အဲ့ကားပေါ်မှာကတရုတ်ပြည်ကမြန်မာပြည်ကိုပဲပစ္စည်းတွေတင်ထားတဲ့ကားကြီးတွေပေါ့အဲ့ကားကြီးကိုလည်းဆက်ကပစ်လိုက်တဲ့တင်းနေကြီးကြပြီးတော့ကားတွေမီးလောင်နေစီးရီတရာကျော်နေစီးစီးဆုံးချုံတံခိုးလည်းကားများနေပေါ့နော်ဟောလူတော့ထိခိုက်တံရတဲ့လူတော့ကြားမိနေအောက်ကြပါဟော
ကျင်စန်းကြော့နေဆက်ဝင်ထွက်ဂိတ်နာမှာမြောက်ပိုင်းမဟာမိတ်လက်နက်ကင်ဖွဲ့ရီနဲ့စစ်ကောင်စီတပ်တွေကြားမနေ့ကတည်းကတခြားလုံးအပြန်အလှန်ပြစ်ခတ်နေကြတယ်လို့ဒေသခံတချို့ကပြောပါရယ်ဒီကားဝင်းနာမှာစစ်ကောင်စီတပ်သားတွေရောပြည်သူစစ်အဖွဲ့တချို့ပါရှိနေတယ်လို့လည်းပြောပါရယ်အနည်းဆုံးမှရှိနေတဲ့စစ်ကောင်စီရဲ့တပ်စခန်းကနေအဲ့ဒီဘက်ကိုလက်နက်ကြီးနဲ့မကြာခဏပစ်ကူပေးနေတယ်လို့လည်းသူတို့ကပြောပါရယ်ဒီကနေ့မနေ့မှာတော့အဲ့ဒီလက်နက်ကြီးကြီးတွေကမြန်မာဘက်အချမ်းကတရုတ်ကုန်တွေပိုင်တဲ့ကုန်စီတွေတင်ထားတဲ့ကားဝင်းတွေကိုကြားခဲ့တာပါအပြန်အလှန်ပြစ်ခတ်မှုတွေကြားမှာစစ်ကောင်စီရဲ့ပြည်သူစစ်တယောက်သေဆုံးခဲ့ရတယ်လို့ဒဏ်ရာရတဲ့စစ်သားတချို့ကိုကယ်ပေးဖို့ပရဟိတအဖွဲ့တွေကိုစစ်ကောင်စီကအကူအညီတောင်းထားပေမဲ့လည်းအဲ့ဒီနေရာကိုဝင်လို့မရသေးတဲ့အကြောင်းပရဟိတအဖွဲ့တခုက VOA ကိုပြောပါရယ်
။လောကီကနေကျွန်တော်လည်းမသွားရဘူး။နောက်တော့ကူလည်းပြင်းနေတယ်။အခုလည်းပြစ်ကနေတယ်။ဒီကုမိုင်းလေးကိုတောင်းကြလာရင်ပြောတော့ဘူးလေ။အဲဒီတော့ကလူကြီးရဲ့နေရာမှာတို့ကြလဲသွားတာရှိတယ်။ကျောက်ကောပြည်သူတွေကရှိတယ်။ဆောင်မလို့လည်းဘောကတောင်းလို့မဝင်လို့ဒီလမ်းပြင်းနေတော့ဆရာကြီးကကားကြီးကအဝင်ထွက်ကအဲ့ဒီတပေါက်ပဲရှိတာအဲ့ဒီရပဲဝင်ရတယ်အဲ့ဒီရပဲသွားရတယ်ဆရာကြီးလိုလည်းနေကြီးကြားလိုက်တဲ့အချိန်မှာကြားတော့ဟိုကားကြီးကပြတ်သွားတော့ဘုံမောက်ဝဲကုန်လာတယ်ရှိကုန်တော့
ပြီးခဲ့တဲ့ရက်ပိုင်းကလည်းမူဆယ်105မိုင်တက်စခန်းကနေပြစ်လိုက်တဲ့လက်နက်ကြီးကြီးပောက်ကွဲမှုကြောင့်ကျေးရွာတစ်ခုကဒေသခံတွေထိခိုက်ဒဏ်ရာရခဲ့ပါတယ်တရုတ်နိုင်ငံကတော့အခုလိုမြန်မာနယ်စပ်ကအခြေအနေတွေကြောင့်မနက်ဖြန်24ရက်နောက်ဆုံးထားပြီးနိုင်ငံ내ကိုကုန်တွေပြန်တည်ကြဖို့သူ့နိုင်ငံသားကုန်တွေတွေကိုတတိပေးထားပါရခင်ဗျာ
။ဦးစဲကျင်းစန်းကျော်ကကာယီဝင်းတွင်မှမီးလောင်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုငင်းချမ်းပြောပြသွားတာဖြစ်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းဘက်ကသတင်းပြီးတဲ့နောက်မှာတော့အခုတစ်ခါရခိုင်ဘက်ကသတင်းတစ်ပုဒ်ကိုလည်းအလှည့်ပေးကြပါမယ်။ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တိုက်ပွဲပြန်လည်စတင်ခဲ့တဲ့နေ့ကစပြီးတော့ဒေသခံရဲသားတွေစီပွားရေးသမားတွေအေအဖွဲ့နဲ့ဆက်ဆက်သူတွေအဖမ်းဆီးခံနေရတယ်လို့ဒေသခံတွေကပြောပါရယ်။ရခိုင်လက်နက်ကိုင်အေအဖွဲ့ကလည်းစစ်ကောင်စီကရခိုင်ဒေသခံ80ကျော်လောက်ကိုဖမ်းဆီးထားတယ်လို့သတင်းထုတ်ပြန်ပါရယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီရဲ့ဖမ်းဆီးမှုတွေတိုးလာနေတာကြောင့်ဒေသခံတွေလည်းစိုးရိမ်နေကြပါရယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းပြောပြပေးမှာဖြစ်ပါရယ်ဗျာ။
ဒီလနိုဝင်ဘာ23ရက်နေ့ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားတိုက်ပွဲစတင်ခဲ့တဲ့နေ့မှာပဲစစ်ကောင်စီကရခိုင်ပြည်တွင်းကုန်းလန်းရေလန်းတွေမြို့ဝင်မြို့ထွက်အကုန်လုံးကိုပိတ်ပြီးတော့တင်းတင်းကြပ်ကြပ်ဖမ်းဆီးစစ်ဆေးတာတွေလုပ်ဆောင်လာခဲ့ပါတယ်စစ်ကောင်စီအနေနဲ့အခုလိုဖမ်းဆီးမှုတွေဟာရခိုင်မြောက်ပိုင်းမှာတည်းမဟုတ်ပဲရခိုင်ပြည်နယ်တောင်ပိုင်းတောင်ကုတ်တန်တွဲကြောက်ဖြူရံပြဲစတဲ့မြို့တွေမှာလည်းပိတ်ဆို့ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ကြောက်ဖြူဒေသခံနိုင်ငံရေးတက်ကြွသူတဦးကပြောပါတယ်
။မြို့ပေါ်ရပ်ကွက်တွေမှာရှိနေတဲ့ဒီလူတွေပဲလို့စစ်ကောင်စီလောက်မှတ်ထားတဲ့အဲရံမှာရှိနေတဲ့အာဒီမြို့ပေါ်ရပ်ကွက်ကလူတွေကိုကြာတော့ဒီတင်းနေပြီးတော့စစ်ဆီးတာပဲဖမ်းရွယ်ကိုစစ်ဆီးပြီးတော့ဖမ်းတာပဲ။အာနောက်တစ်ချက်ကဒီညပန်းဝင်ပြီးတော့ဖမ်းနေတဲ့ဟာတွေအများစုကတော့ဒီလောက်ဆောင်နေတာပဲလို့လက်ရှိဒီကိစ္စမှာတော့တွေ့နေတယ်။အာတွေ့နေရသေးဖြစ်တယ်ဒါအတော့လူစုကိုရှင်းလျှောက်တဲ့ဒီဟာလောင်ပိုက်ပြီးတော့လူစုကိုဆင်းရှောက်တဲ့နိမ့်တဲ့ခုတ်လို့ဖြစ်နေတယ်ပေါ့လေဆိုတော့အာဒီဟာကိုလောက်ဖို့ကတော့ဟိုအဖြေမရှိပါဘူးဖြေမရှိဘူးဆိုတာကဒါကပြည်သူလူထုမှရှိနေတဲ့လူတယောက်ရဲ့ဒီနန္ဒတ်တယောက်ရဲ့အခွင့်အရေးတွေကိုလေးစားလိုက်မှာမဟုတ်အမရှိသမျှကာလပတ်လုံးကတော့ဒီအချိန်မျိုးမှာဆက်ပြီးတော့ကြုံတွေ့နေရပါလို့ကြုံတွေ့နေရမှာပါပဲဒါကအေအေကိုထားတဲ့ပြင်မမျိုးမဟုတ်ပါဘူးဒါကပြည်သူလူထုကိုအဓိကဥတည်ရဲ့ပြင်မမျိုးပါဖြစ်တယ်
ရခိုင်လက်နက်ကိုင် AA ဖွဲ့ရဲ့စရင်အရာဒီလနိုဝင်ဘာ23ရက်နေ့ကနေ21ရက်နေ့အထိစစ်ကောင်စီကဖမ်းဆီးတံခံရတဲ့ရခိုင်ဒေသခံက82ဦးထက်မနည်းရှိနေတယ်လို့ဖော်ပြထားပါတယ်။လက်ရှိစစ်ကောင်စီဖမ်းဆီးထားသူတွေထဲမှာရခိုင်ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကအများစုပါဝင်နေတာဖြစ်ပြီးရခိုင်မြောက်ပိုင်းကမောင်းတော်မြို့နယ်မှာဆိုရင်တော့စစ်ကောင်စီကဖမ်းဆီးဖို့စီစဉ်ထားတဲ့သူတွေကိုပုံနဲ့တကွဖော်ပြပြီးနေရအနှက်မှာစာကတ်ပြီးတော့ဖမ်းဝရမ်းထုတ်ထားတာတွေ့ရတယ်လို့ရခိုင်ဒေသခံနိုင်ငံရေးတက်ကြွသူတဦးကပြောပါတယ်
။အာရခိုင်မှာတော့ဒီတစ်ခေါက်ကတော့နည်းဟိုအရင်လုံးဝထဲတော့ပို့ပြီးတော့ဒီတင်းကြတဲ့ဖမ်းဆီးမုံမျိုးလို့ပြောလို့ရတဲ့အခြေအနေမျိုးကိုတွေ့နေရတယ်ပါ။ဆိုတော့ဒီတစ်ခေါက်ဖမ်းဆီးတဲ့အဓိက ဒီအဖမ်းခံရတဲ့လူတွေကိုပြစ်မယ်ဆိုလို့ရှိရင်ဒီကစီးပွားရေးလောင်းလိုက်ရှင်ဖြစ်တယ်ပေါ့နော်အမျိုးမျက်နှာပုံတွေဖြစ်တယ်ဆိုတော့နောက်တစ်ခုကတော့ညောင်မောင်တော်ဖက်ဆိုလို့ရှိရင်လည်းဒီဖိုင်နယ်လူတွေကိုတာကတ်ပြီးတော့ဝရမ်းလျှောက်တဲ့အထီးဒီလောင်းနေတာမျိုးတွေကိုအဓိကပြည့်နေရတယ်ပေါ့
ဒါအပြင်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာဆိုရင်လည်းပြည်နယ်စစ်ကောင်စီရုံးရှိတဲ့မြို့တွင်လမ်းမကြီးကိုပိတ်ထားတယ်လို့ရက်ွက်တွေအတွင်ညဘက်တွေမှာဝင်ရောက်ဖမ်းဆီးတာတွေကြုံနေရတယ်လို့စစ်တွေမြို့ကန်တဦးကပြောပါတယ်
ဟာကျွန်တော်တို့ဒီမြို့ပေါ်ထည့်ရပေါ့နော်မြို့ပေါ်ထည့်ရနေပြီးတော့ဒီဟို20ရက်နေ့လောက်ကကြာမယ်ပေါ့အဲ20ရက်နေ့လောက်ကဆိုရင်ကျွန်တော်တို့ဒီလူ6ယောက်ဆိုရင်ဒီအဖမ်းခံရတာလည်းရှိတယ်ပေါ့နော်ဟုတ်ကျွန်တော်တို့နေရရက်ွက်တော့မဟုတ်ဘူးကျွန်တော်တို့လည်းဒီနေတော့ဒီနီးတွေပေါ့ကျွန်တော်တို့ဖက်နေကြတော့ဒီတလဲလေးတော့ကြာတယ်ပေါ့နော်ဒါပေမဲ့ဒီရက်ွက်ကတော့မတူဟုတ်အဲရက်ွက်ရတာဆိုရင်ဗာရက်ွက်လေးဆိုရင်တော့ကျွန်တော်တို့ဒီနာစီရောဖက်ကြာတယ်ပေါ့ဟုတ်
အခုလို့စစ်ကောင်စီရဲ့ဖမ်းဆီးမှုတွေကြောင့်ဒေသခံတွေကြားစိုးရိမ်ကြောက်လန့်မှုတွေရှိနေကြတယ်လို့စစ်တွေဒေသခံတဦးကပြောပါတယ်
။ဟုတ်ကြ။ကျွန်တော်နည်းနည်းပြောရမယ်ဆိုရင်ဟိုလုံခြုံမှုတော့မရှိဘူးပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်တို့ကအရင်ဆိုရင်ကျွန်တော်တို့ဒီ9နာရီနောက်ပိုင်းကိုတောလို့ရသေးတယ်ပေါ့နော်။အခုကကျတော့ကျွန်တော်တို့ဒီမှာ9နာရီနောက်ပိုင်းမပြောနဲ့8နာရီကျော်လောက်ဆိုရင်ကျွန်တော်တို့မထွက်လို့မရတော့ဘူးပေါ့နော်။ပြီးရင်ကျွန်တော်တို့ကဒီကျွန်တော်တို့ဘေးရှင်အစင်းလာစစ်မလဲအဲ့ဒါကိုပဲကျွန်တော်တို့စိုးရိမ်နေရတယ်ပေါ့။ပြီးတော့တခြားကျွန်တော်တို့ဒီကျွန်တော်တို့ဘာရေရှက်ချောင်းဟိုဟာဒီဘယ်လိုပြောမလဲဒီဘယ်နားနေပြီးတော့ကျွန်တော်တို့ဖမ်းခေါ်သွားမလဲအဲ့ဒါတွေကိုကျွန်တော်တို့ကစိုးရိမ်နေရတယ်ပြီးတော့ကျွန်တော်တို့ကအဲဘယ်အချိန်မှာကျွန်တော်တို့ဒီဟိုဟာလက်နေကြီးဆိုတာကျွန်တော်တို့ဒီစစ်မှာကျွန်တော်လက်နေကြီးကအစ်မပြည့်ပြည့်နေတယ်ပြည့်နေတယ်ရှိတယ်ပေါ့တော့အဲကျွန်တော်တို့ဘယ်အချိန်ထိမှန်မလဲဆိုတာကိုကျွန်တော်တို့ကစိုးရိမ်နေရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်အရသာ15ဦးတဲ့မင်းသေးဆုံးပြီးလူပေါင်း90လောက်တိကြိုက်တန်းရတာတွေရှိနေပါတယ်။ဒါအပြင်ပေါတော်မြို့နယ်မှာဆိုရင်လဲစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားတိုက်ပွဲတွေကြောင်းဒေသခံရာနဲ့ချီပိတ်မိနေတာရှိတယ်လို့လူဦးရေ2000ကျော်လောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကဖမ်းဆီးမှုအခြေအနေနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းဖော်ပြထားတာဖြစ်ပါတယ်။အခုတခါတော့ခရင်ပြည်နယ်နဲ့ပဲခူးတိုင်းဘက်ကသတင်းတွေကိုလည်းပြောပြပေးကြပါတယ်။ခရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဝိုင်းရီးမြို့နယ်ပဲခူးတိုင်းညောင်လေးပင်ခရိုင်တွေမှာစစ်ကောင်စီတပ်တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်သေဆုံးဒဏ်ရာရသူတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ခရင်ပြည်နယ်တဲကကော့ဂရိတ်မြို့နယ်နဲ့ဝိုင်းရီးမြို့နယ်တဲမှာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကော့ဂရိတ်မြို့နယ်ကနှစ်ဦးသေဆုံးခဲ့ရတယ်လို့ပဲခူးတိုင်းတွေကညောင်လေးပင်ခရိုင်မှာလဲစစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူ၈ဦးထက်မနည်းရှိနေတယ်ဆိုပြီးဒေသခံလူမှုအထောက်အကူပြုအဖွဲ့အစည်းတွေကပြောပါတယ်။ကရင်ငင်းကြဲရေးနဲ့အထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကတော့ကော့ဂရိတ်မြို့နယ်အတွင်းကအခြေအနေကိုအခုလိုပြောပြပါတယ
်။ဒီကော့ဂရိတ်ကလည်းဒီအဖမ်းညာဒီအခြေအနေနဲ့ပြန်မှာတော့ဆက်ဆက်ဆိုင်ရဲ့ဒီကော့ဂရိတ်နဲ့ကော့ဂရိတ်နားမှာရှိတဲ့လက်နက်ကြီးကတော့ဒီနေ့လည်းလက်နက်ကြီးကဒီရောင်ထဲမှာရှိတဲ့အိမ်မှာဆက်ရပြီးတော့ရောင်ထဲမှာနေထိုင်တဲ့တာဖန်ရဲ့ကြီးထိုက်သွားပြီးဆုံးသွားခဲ့ပါတယ်။နောက်တစ်ခုကတော့ဒီဝင်းကြီးရဲ့ချမ်းမှာကော့ဂရိတ်ဝင်းကြီးရဲ့ချမ်းမှာလည်းဒီနေ့လာဖြစ်သွားပြီးတယ
်။ပဲခူးတိုင်းညောင်လေးမင်ခရိုင်ထဲမှာတော့စစ်ကောင်စီဘက်ကနေလေကြောင်းကနေ၃ရက်ဆက်တိုက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်၃ဦးအပါအဝင်လူ၈ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါရယ်။နိုဝင်ဘာလ21ရက်နေ့ကမိုးမြို့နယ်ငနွားစိတ်ကျေးရွာမှာနှစ်ဖက်ထိတွေ့တိုက်ပွဲတွေမရှိဘဲနဲ့စစ်တပ်ကနေကြောင်းသုံးတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ကြောက်ကြီးမြို့နယ်တောင်ကြောင်ပေါက်ကျေးရွာကအသက်10နှစ်အရွယ်ကလေးငယ်2ဦးနဲ့အမျိုးသမီး3ဦးတို့ထိခိုက်ဒဏ်ရာတွေရခဲ့ပါရယ်။အဲ့ဒီနေကြောင်းတိုက်ခိုက်မှုတွေအတွင်းရွာထဲမှာမနေကြတဲ့အတွက်သေဆုံးတာတွေတော့မရှိခဲ့ဘူးလို့လည်းပြောပါရယ
်။သမဟာဆုံးမှာလည်းဒီလည်းမြို့ရလည်းဒီနဲ့300ပေါ့နော်300လောက်ကျေးရွာတယ်ဖြစ်တယ်ပေါ့နော်အဲ့ဒီမှာကကျွန်တော်တို့ဒီဘယ်လိုပြောမလဲအိမ်အိမ်နောက်ကကြတယ်ဖြစ်တယ်မဟုတ်ဘူးအခုကျတော့အိမ်ကကျတော့ဟိုအဖူဆောင်ဦးလာသွားတယ်ပေါ့ဒါမှမဟုတ်ကျွန်တော်ကလည်းဒီမြို့ရဲ့ဆေးကြောင်မလို့တော့ဒီချစ်တဲ့ဆုံးမကမရှိခဲ့ပါဘူ
းနိုဝင်ဘာလ22ရက်နေ့ကတော့မုံမြို့နယ်ရေလဲကျေးရွာစေပေကန်းနဲ့ကားလမ်းတစ်လျှောက်ကိုလေကြောင်းကနေပြစ်ခတ်ခဲ့တာကြောင့်ဖျားကြောင်းနဲ့မူကြိုကြောင်းစီစံထိမှန်ပြီးပျက်စီးတာအနည်းရှိနေတဲ့လုံးမီးလောင်ပြာကျခဲ့တယ်ဆိုပြီးကရင်မျိုးသားအစည်းအရုံးကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။ဒ ထိုင်းချင်းဆိုင်သတင်းတော့မိုင်းမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြခင်မှာတော့စီစဉ်ဒုတိယပိုင်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုခွင့်ရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်။
ဒီအမေရိကန်အသံကနေ2023ခုနှစ်နိုဝင်ဘာ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကလေးလူကြီးအမျိုးသမီးတွေကိုရန်သူလိုသဘောထားနေပြီးတော့စစ်ကောင်စီတပ်ကပြစ်ခတ်နေလို့ကလေးတွေအနာဂတ်ပျောက်ဆုံးနေပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့အတူအခုဒီဘက်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
စစ်ကောင်ဆောင်တွေအာဏာတည်မြဲရေးအတွက်အရက်သားကိုသတ်ဖြတ်တာဟာစစ်ကောင်စီတပ်ရဲ့လုံယုံလုံစင်အလုပ်လို့ဖြစ်နေပါတယ်ကလေးလူကြီးအမျိုးသမီးကိုတတ်ဖြတ်ဖို့လက်မညွန့်တာဟာစစ်ကောင်စီတပ်ပါနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအတွင်း AAPP ရဲ့အောက်တိုဘာ10ရက်ရစစ်ကောင်စီတက်ချိန်ကစပြီးကလေး900နီးပါးအသက်ခံရပါတယ်ကလေးအများဆုံးဒဂိုင်းတိုင်းမှာအသက်ခံရပြီးမကွေးကဒုတိယမန္တလေးကတတိယအများဆုံးဖြစ်ပါတယ်ပစီကြီးရွာကို AAPP ကဘုံကျဲတိုက်ခိုက်လို့ယောဂါ200နီးပါးသေဆုံးတဲ့အထက်မှာကလေး34ဦးပါဝင်ပါတယ်။ဖမ်းဆီးထိန်းသိမ်းခံရတဲ့ကလေးဦးရေမှာရန်ကုန်တိုင်းကအများဆုံးပါ။စကိုင်းနဲ့မန္တလေးကဒုတိယအများဆုံးဖြစ်ပြီးမကွေးတိုင်းကတတိယအများဆုံးဖြစ်ပါတယ်။ကလေးဦးရေ300ခိုင်နှုန်းဖမ်းဆီးထိန်းသိမ်းခံရပါတယ်။မနေ့ကထုတ်တဲ့ဒုခွင့်ရေးကောင်စီအစည်းအဝေးခန်းစာအရဆိုရင်အိန္ဒိယနိုင်ငံနေမှာခိုလုံတဲ့ကလေးပေါင်းမာရင်းကျော်ရှိနိုင်ပါတယ်ထိမ့်သိမ့်ခံရတဲ့ကလေးဦးရေဟာ1400ကျော်ရှိပြီးနှိမ့်ဆက်ညင်းပန်းခံရတဲ့ကလေးအနည်းဆုံး140ကျော်ရှိနိုင်ပါတယ်ကုသလို့ရတဲ့ယောဂါနဲ့သေဆုံးရတဲ့ကလေးဦးရေဟာမနစ်ကတည်း3000ရှိပါတယ
်မြန်မာပြည်သူပြည်သားတွေမတော်လှန်ရဲအောင်တိုက်ခိုက်ချေမုန်းရမှာကလေးတွေကိုပါပြစ်မှတ်ထားပြီးစစ်ကောင်စီကတိုက်ခိုက်နေတာသိတာထင်ရှားတယ်လို့လူအခွင့်ရေးအစည်းအဝေးခန်းစာကဆိုပါတယ်ဒါပေမဲ့စစ်ကောင်စီရဲ့လုပ်ရကြောက်ကလေးနဲ့မိသားစုတွေဘယ်လောက်ဒုက္ခရောက်နေမှန်းအသေးချာသိနိုင်ဖို့ခက်ခဲတယ်လို့ဖော်ပြထားပါတယ်တေချာတာကတော့စစ်ကောင်စီဟာအပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေကိုရဲရဲဆက်ဆက်ကျူးလွန်နေတာဖြစ်ပါတယ်စစ်ကောင်စီတက်လာခြင်းကစပြီးကျောင်းတွေကိုဘုံကျဲတိုက်ခိုက်တဲ့အပြင်မကြာခဏဆိုသလိုအမြောက်နဲ့ပစ်နေတာကြောင့်ကျောင်းမနေနိုင်တဲ့ကလေးဦးရေဟာ10,000လောက်ရှိလာနေပြီးကြာလီလီများလာလီလီဖြစ်နေပုံရပါတယ်။ကျောင်းကိုပြင့်မှတ်ထားတိုက်ခတ်တဲ့အကျဉ်းကြီးပေါင်း300နီးပါးရှိပြီးကျောင်းကိုတပ်စခန်းလုပ်တဲ့အကျဉ်း300ကျော်ရှိတယ်လို့2022ခုလူအခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ
်။မြန်မာပြည်မှာလူဦးရေတဝက်လောက်ဟာဆင်းရဲနွမ်းပါကြပါတယ်။ကလေးငယ်9000လောက်ဟာလူသားချင်းစာနာထောက်ထားရေးအကူအညီလိုအပ်နေပါတယ်။ရိတ်ခါလုံလောက်မှုလည်းမရှိကြပါဘူး။ကလေးတငယ်တွေကိုကုလသမဂ္ဂနိုင်ငံတွေကကူညီဖို့တာဝန်ပြက်ကွက်ကြပါတယ်ဒေါ်လာ300ကျော်ကူညီဖို့ဂရုပြုထားကြပေမဲ့ဆယ်ရာခိုင်နှုန်းလောက်သာလက်တွေမှာပေးနိုင်ပါတယ်ရန်ပုံငွေနှဲပါလို့သမီးနဲ့မှအောင်တောင်မစားနိုင်ရပါဘူးရိတ်ခါဆေးဝါးချိုးတဲ့နေချိန်မှာဆေးရုံဆေးကန်းကိုစစ်ကောင်စီတပ်ကတိုက်ခိုက်တာမျိုးလည်းရှိပါတယ်စစ်ဆောင်ဒုက္ခတွေဘဝမှာကာကွယ်ဆေးထိုးဖို့အခွင့်အလမ်းနှဲပါလို့တေးကြီးပြည့်စည်ရတာတွေလည်းရှိပါတယ
်ဒီနှစ်အစောပိုင်းကထုတ်ဝေတဲ့ UN OCHA ကုလသမဂ္ဂကယ်ဆယ်ရေးအစိုးရခန်းစာမှာစစ်ကောင်စီခေတ်မြန်မာပြည်မှာလူမှုရေးအကူအညီလိုအပ်နေသူတွေတိုးလာပုံကိုဖော်ပြထားပါတယ်2021အစောပိုင်းမှာလူသားချင်းစာနာပြီးထောက်ထားရမယ့်သူ100,000လောက်သာရှိပါတယ်စစ်ကောင်စီအာဏာသိမ်းပြီးနှစ်နှစ်18,000နီးပါးရှိလာနေတာဖြစ်ပါတယ်တနည်းဆိုရရင်တော့မြန်မာပြည်သား3ယောက်မှ1ယောက်ကိုထောက်ပံ့ဖို့လိုအပ်နေတဲ့သဘောဖြစ်ပါတယ်။ ဒီလိုအချိန်တွေမှာကလေးသူငယ်တွေကအနာဂတ်ပျောက်ဆုံးတဲ့မျိုးဆက်ဖြစ်လာနေပါတယ်ဒုက္ခတွေစခန်းတွေမှာခိုးလုံနေကြရတဲ့ကလေးတွေကလည်းစစ်ကောင်စီရဲ့တိုက်ခိုက်မှုကိုမလွတ်ကင်းနိုင်ကြပါဘူးလေချောင်းကနေဘုံကျဲတိုက်ခိုက်လို့တည်ဆုံရတဲ့ကလေးငယ်အရေးအတွက်ကလည်းကြာလာလေများလာလေဖြစ်နေပါတယ်
အမေပြစနေအောင်မှာတက်ပြီးပြစီရပုံကိုမကြမီကထုတ်တဲ့လုံလုံရေးတက်ဆောင်ကြည့်ရေးအဖွဲ့အစည်းအင်ခါစားမှာပေါ်ပြထားပါလေဘယ်သူအပိတ်ပြစလဲဆိုတဲ့စာရန်ဖြစ်ပါတယ်2017မတ်လကစပြီး2023မတ်လအထိ7နှစ်တာကာလမှာဘယ်သူအမိတ်နဲ့အမှုခွင့်ရေးချိုးဖျက်တာလဲဆိုတာကိုစမ်းစစ်ထားပါတယ်လူသတ်မှုလူဖြတ်မှုမဒိမ့်မှုနှိမ့်ဆက်ညှင်းပမှုစတာတွေကိုဗမာတပ်မတော်ရဲ့အကြီးနားအရာရှိ66ရာဂိုင်းနှုံးကျော်ရဲ့လက်အောက်ခံတပ်ဖွဲ့တွေကကျူးလွန်ထားတယ်လို့ယူဆပေါ်ရှိကြောင်းဖော်ပြပါတယ်။စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်မှုကျူးလွန်ရမှာအမိန်ကုန်ကဲမှုဂွင်းဆက်ဟာစစ်ကောင်းဆောင်တွေအတွက်အတုံးဝင်နေပါတယ်။လက်နဲ့မရှိတဲ့အရာသားကိုပြစ်ခတ်တပ်ဖြတ်တာဟာရာဇဝတ်မှုဖြစ်ကြောင်းစစ်ဘုတ်တွေနားလည်ဖို့မရပါဘူး။ဒါကြောင့်လေကြီးရွာတွေနဲ့ဒုက္ခတွေစခန်းတွေကိုလက်နဲ့ကြီးတွေနဲ့ထင်းတယ်လို့ပြစ်ခတ်နေကြတာဖြစ်ပါတယ်စစ်ကောင်စီကိုခုခံတိုက်ခိုက်ပြီးကလေးတွေကိုကာကွယ်နိုင်မှသာတိုက်ပြီးအနာဂတ်မှာလည်းမျောလင့်ချက်ရှိနိုင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဘတ်စင်မြန်မာအရေး30ချက်ကိုဦးအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကျမ်းမာရေးခဏကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးခဏမှာတော့ဆေးလိမ့်ငွေရှူခြင်းအန္တရာယ်ဆိုင်ရာသတိပြုစရာကိုပြောထားပါတယ် Vaping လို့ခေါ်တဲ့ဒီဆေးလိမ့်ငွေရှူဖို့အတွက်လူငယ်တွေကိုပြစ်မှတ်ထားကြောညာလာခြင်းမြန်မာမှာတော့ဥရေရမတားနိုင်သေးဘူးလို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ် Vape Doctor လို့လူသိများတဲ့ဒီဆေးလိမ့်ငွေရှူဖို့ဘလို့ကြောညာတာတွေဥပရေရဟာလီတာကိုတည်ထားသင့်ပါသလဲဒီကြောင်း Health Digest ကျမိုင်းနဲ့ဆေးပညာဂျာနယ်အငိမ့်စားအိတ်တာဂျုံနဲ့ပြည်သူ့ကျမိုင်း Foundation အလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ vaping ဆေးလိမ်ငွေ့ရှူတာစခဲ့ပုံအန္တရာယ်ရှိပုံတွေကိုပြီးခဲ့တဲ့အပတ်တွေကပြောပြီးမှဒီအန္တရာယ်အတွက်ကြိုသိထားတဲ့သတိပြုစရာတွေကိုဒီတစ်ခါအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းဒီကလည်းတချို့ခင်နေရတယ်ဘာလို့ဆိုရင်ကိုယ်ကလေးဘာလို့ဒီမှာမသိဘူးကွန်ပျူတာရှင်းမှာထိုင်နေမှာဒီက memory stick လို့ဘာလို့လဲချထားရတယ်ဒီကဒီတော့မှအသာလေးကောက်ပြီးရှူလိုက်မှရှူပြန်ချထားလိုက်ရင်တော့ဆေးလိမ်ပေါက်နေတာအဲ့ဒါမသိတော့ပြီးပါလဲတော်တော်ရောအဲ့တော့ကလေးတွေကသူတို့အချင်းချင်းလဲ fashion လို့ဖြစ်တဲ့အတွက်ကြောင့်သူတို့တားခဲ့ထားပြီးတော့ဘယ်ကနေကြော်ကြာရဆိုရင်အခုဒီ ID kit တော့ဒီ social media ပေါ့ Facebook တွေ Instagram တို့ Twitter တွေကနေပြီးတော့သူ social influencer တွေတုံးရတယ်နော် celebrity တွေကိုတုံးနေပုံမဲ့ဒါမှမဟုတ် TikTok မှာတုံးပြမယ်ဟောသူတို့ပွဲတွေလုပ်တယ် music festival တွေမှာနောက်ကနေအဲဒီ vaping လုပ်တဲ့လုပ်ပြတဲ့လူတွေကိုပြတယ်နောက်တစ်ခါအောက်မှာစာတန်းတွေလည်းထိုးတာမျိုးတွေပေါ့လေမျိုးမျိုးပါပဲသူရဲ့ဒီ marketing tactic တွေကတော်များပါတယ်အဲဒီ vaping ကကမျိုးကြောက်စီကရက်လောက်မထိုးစေဆိုတဲ့ခေါင်းစဉ်နဲ့စာရိုက်ဝန်းပြိုင်ပွဲတွေလုပ်ခိုင်းတယ်၊ဆူပေးတယ်၊ဘလော့ထောင်ဆိုတဲ့ပြင် scholarship ပညာပင်ဆူပြီးပေးစီတီရောနေချဲ့ပြီးတော့သူတို့တတ်ခတ်လုပ်နေပါလေ။အဲဒီတော့ကလေးတွေကအဲ့နောက်မှာပါလွားကြပြီးတော့ဒဂုံရဆွဲတဲ့အထက်မှာပါနေကြတယ်။ဘလော့အသက်ငယ်ငယ်သူ73နှစ်တော့ကျွန်တော်မြန်မာနိုင်ငံမှာတော့တော်မိတ်ဆွေတူကြီးရဲ့မိသားစုတယောက်ပါ။73နှစ်ပဲရှိသေးတယ်။အဲ့ဒါဘယ်ကနေ5,600တောင်ပဲရှိသေးတယ်။အကြောင်းကနေတက်လာပြီးတော့အဲ့ဒါဆိုတော့ဒီလိုဆိုတော့ကျွန်တော်ပြောပြဘူးပါလေ
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောမိဘတွေကြိုသတိပြုမိဖို့သိထားတင်တာရှိသေးလားဆရာ
အချို့ဆိုလို့ချင်းကမ္ဘောဒီးယားကျွန်တော်တို့မိတ်ဆွေတွေမှာဒီတွေ့ခဲ့တဲ့ဘာဆိုလို့ချင်းတကယ်ကလေးကစားကြတဲ့အတိုင်းပဲအယုတ်လေးအတိုင်းချထားတယ်လို့ချင်းအာရုတ်တုံးတော့ရုတ်တော့အဲ့ဒါမသိအောင်ဘူးအဲ့ဒါလေးကိုကန်ပြီးတော့ဒီကြားလေးလက်ကန်ဝင်ပြည့်တယ်လေဘောနောက်မှအသာလေးဒီငွေနဲ့ညမှာအသာလေးလုတ်လိုက်ရင်လည်းဒါရွှေရှူလို့ရတယ်ဗောလေအဲ့တော့ဒီပစ္စည်းကသူတို့ကြော်ညာတော့ကဆေးလေးဆိုလို့ချင်းတလိပ်တောက်လို့ချင်းဆေးလေးပေါ်15ဘောလုံးနဲ့ပြီးပါတယ်တဲ့လေအလေးမသေးတော့လို့ရှိရင်ဘလောက်ကုန်မယ်ပတ်စံတွေတွက်ပြတာရှိတယ်ဒီကောင်ကတော့တစ်ခါထည့်ထားလိုက်ရင်အချိန်ပေါင်းအရှိတ်အဖွာ400 500အထိရတယ်အဲရပုံးများစွာတောက်လို့ရတယ်နောက်ပြီးတော့ဒီလိုစစ်ပြတ်တောက်တာကမှဒီကိုယ်တွေအပြင်ထွက်ပြီးဆုံးရှုံးမှုရှိဘူးဒီကောင်ကလုံးဝဆုံးရှုံးမှုမရှိဘူးငွေကအကုန်လုံးစွာရောက်တာဘူးဒါကဆုံးရှုံးမှုအနေတော့ဖြစ်တဲ့အပြင်ဓာတ်ရိုက်ထိတယ်ပုံပြီးပြင်းပြင်းထန်ထန်ဖြစ်ရတော့ရောဂါရောက်လည်းပိုများပါတယ်ဒ ဒီကောင်းကလေးကိုသူတန်တယ်သူတို့ကမနိုင်မှာပြည်ပြီးကိုပြည့်ဖြစ်ခဲ့ဖြစ်ပြီးမတက်ခင်ဆိုတော့တောင်းကိုနှစ်တောင်းလောက်နဲ့တရုတ်လုတ်တဲ့အီးစီးကတည်းတစ်ခါဆုံးအီးစီးရဲ့ရှိတယ်အဲ့လိုတော့တုံးတယ်ခုလည်းတုံးတုံးခွဲလောက်ဆိုရင်လုံးလို့ရတယ်ဟုတ်ကဲ့ဆရာအဲ့ဒီတော့ရောင်းတဲ့ဆိုင်တွေကမြို့ကြီးတွေမှာရှိလာတာပေါ့နော်အဲ့ဆိုင်တွေဆိုတော့ကျွန်တော်တို့ရစားချုပ်တာဒီငံ ဒီလိုတင်ကြတယ်လေနောက်စားတော့ဆိုင်နေဘားတွေကလပ်တွေမှာလည်းဆယ်လီဘရီနဲ့ကြုံညာတဲ့အဲလုပ်ပြတယ်နောက်အဲဒီနေဆိုင်ဖို့တွေတော့ပို့ဆိုတာကျွန်တော်ဆရာကိုနာမည်တော့ကျွန်တော်ပြောတော့ပါဘူးရုပ်ရှင်မင်းသားရုပ်ရှင်မင်းသမီးတွေကိုယ်တိုင်နောက်ဆိုတော့ရော်လဲပါပါတယ်သူတို့ကိုယ်တိုင်အဲ့ဒါကိုကြုံညာထားတယ်အဲဒီနေသူတို့ကြုံညာနဲ့လောက်တာပြီးတော့ဒီစကားထိတ်မှာဒီသူတို့ထုတ်သွားတယ်လ န်းကြတော့ဒီကောင်ကမကြည့်နာပါဘူး။နောက်ဆွေးလေးတွေအားလုံးကအကြောင်းကြုံညာတာသိထားပါတယ်။ဒါပေမဲ့မတိကြောင်ဆောင်ပြီးတော့ဒီပြန်နဲ့ခုနကလာပါလားမသိဘူးသူတို့ပေါ့လေ။ဆွေးလေးတော့မဟုတ်ဘူးပေါ့လေ။ဘေးဘင်းကိုပြင်ညာတဲ့ကြုံညာရောင်ရှိနေပါလေ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဥပဒေပိုင်းအရာသိထားတင်တာတွေရောမြန်မာနိုင်ငံမှာဘယ်လိုရှိလဲဆရာ
။တကယ်တမ်းတော့ဥပဒေပေါ့လေ။ဟို FCDC ကနေပြီးတော့ vaping ကို smoking ကိုပဲတတ်မှတ်ရမယ်ဆိုတော့ပြောထားပြီးသားဖြစ်ပါလေ။အမှန်တရားလဲအလားပြောတာလို့တော့ဥပဒေမှာကိုတိမပြင်းရသေးဘူးလို့ဆိုတော့ဒါမတော့အောင်ဆိုတာကိုဥပဒေမှာမတော့အောင်ဒီကိုတိကျွန်တော်နိုင်ငံမှာဒါပေမဲ့ကြောင်းမယ်ဒါကို ban လုပ်မယ် ban လုပ်ရတယ်ဥပဒေကြီးအထီးပြင်ပြအောင်ဆိုရင်ပြမယ်အဲပြမယ်ဆိုတော့ ban လုပ်မယ်ဆိုပြီးတော့မပြည့်တဲ့အခွေကလက်ထက်မှာတွတ်တော်မှာကျွန်တော်တို့လဲသွားပြီးတော့ lobby ပဲထွေကြပါဆိုပြောတာပြီးတော့သူတို့ကသဘောတူတယ်သဘောတူတဲ့အတွက်ကြောင့်တွတ်တော်မှာသူတို့ကတင်သွင်းပြီးတော့တွတ်တော်ကလည်းထုတ်ဖြတ်ပြီးအတီးပြုပြီးအမှုလုပ်ပြီးဒီ ban လုပ်မယ်ဆိုတဲ့အကြောင်းကိုဒီ easy credit ကိုမြန်မာနိုင်ငံကိုမသွင်းရအောင်မတော့ရအောင်ဒါဆေးလေးနဲ့ပြောတော့သို့တော့ approve ကလုပ်တာ implementation ကိုလည်းမလာဘူ
းဟုတ်ကဲ့ new တွေထွက်မလာတဲ့သဘောပေါ့ဆရာနော်လက်တွေလုပ်ဖို့အတွက
်ဟုတ်တယ်ခင်ဗျာကျွန်တော်ဒုတိယကိုလုပ်ရတဲ့အတွက်ကြောင့်ကျွန်တော်တို့နိုင်ငံမှာအခုတော်တော်များများပါပေါ့လေဒီတိုင်းဒီ easy credit သုံးဆွဲမှုကတော်တော်ကျေပြန့်နေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောခဲ့တဲ့အထဲ covid ကာလတုန်းကပေါ့နော်ဒီ vape ဆင်းဝေရှူတာတစ်ခါသုံးတွေပေါ်လာသုံးလာခဲ့တာရှိခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီ share လို့မျှပြီးတုံးတာလည်းရှိနိုင်တာအတွက်တခြားသတိပြုဆရာကရှိအောင်လားဆရာကြီး
။ဟိုကူဖစ်ရှိတော့တော့ဒီဆလိတ်နဲ့ကူဖစ်ကလုံးဝညင်အောင်ပဲအဲ့တုန်းကတေးရင်းကိုဆွဲချသွားတော့တယ်မှာဆလိတ်တောက်တဲ့လူတွေကပူဆိုးတယ်။ chronic disease ရှိပြီးသားလို့ဒီဆလိတ်တောက်တဲ့လူတွေကကိုဗစ်ဖြစ်ရင်ပူခါရတယ်။အဲ့ကတော့ပူဆိုးတာပေါ့လေ။ဒီကောင်ကလည်းကူဖစ်နေလောရနေဆိုရင်တော့အဲ့ဒါကို share လို့တုံးလို့ဆိုရင်ကူးနိုင်တာပေါ့။ဘောဘေးဘာသာဖြစ်လို့ထည့်ရတာကိုတော့ဒီညလေးကူးနိုင်တယ်။နောက်တစ်ဆင့်တစ်ဆင့်တက်ပြီးတော့ဖိလစ်ဖြတ်မယ်ဆိုပြီးတော့ကျွန်တော်ကပြောပေးမယ်လေ။လက်တွေ့မှာဖိလစ်မပြတ်ပြတ်ပြင်းဒါလည်းဆွဲတယ်ဖိလစ်ကလည်းတောက်တယ်။အဲ့လိုဖြစ်သွားတဲ့လူတွေအများကြီးပဲ။နောက်လူငယ်လေးတွေကလေးလေးတွေကိုဒီဘိတ်ပတ်နဲ့စလုခိုင်းတဲ့ကကပြီးတာတဲ့ခါမှာအဲ့ကောင်ကဖိလစ်တပါးဖြစ်သွားတယ်။ပြောင်းသွားကြတယ်။အဲ့ဒါလည်းဆက်ချေထွက်သွားပြီးလားပါ။အဲ့တော့ဟိုဒီကောင်ကတော့ဟိုဘလို့မလေးခေါင်းကျိုးမပေးဘူးလို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘာကျို3ပြုတင်တာကိုပြောဖို့ရှိသေးလားဆရာ
ကိုကလုံးသူ့ကိုကြောင်နေရဲ့ကြောကြက်ရဲ့ကျွန်တော်မက်ဆေ့ချ်ရဲ့ဒေတာရဲ့အရာအပြစ်ငငယ်နဲ့20 30လောက်နဲ့ဖြစ်နေတဲ့ excuse me ဒါဆရာအားလုံးပြည့်တိုင်းပဲငိုရင်းယောဂဆိုတာ40ကျော်လောက်မှလေအသက်ရလာမှအစီအပြစ်နဲ့များလာပဲနည်းနည်းဝိတ်တွေတိုးလို့ဖြစ်တဲ့ physics ရှာယောဂက30လောက်နဲ့တွေ့တယ်လေပြီးတော့သူဘာမှလည်းသူကလေးမကြီးပြရှာလည်းမရှိဘူးသူတို့လည်းမရှိဘူးသူကြိုသူကြိုလည်းမရှိဘူးဒါမှမဟုတ်သူကဘာဖြစ်လဲဆိုသူ history ကိုလိုက်မေးကြည့်တော့ခါကျတော့ vaping ကိုသူကနှစ်ချိန်လာများဟောလေ vaping စပေါ်ကလေးကတော့ဒီနေ့9နှစ်လောက် duration မကဘူးပေါ့လေသုံးနဲ့ history မျိုးပေးတာမျိုးကိုလူငယ်နှစ်ယောက်လောက်ကိုအဲ့ဒီနှလုံးဟာအတိတ်နဲ့နားရသိရလေကျွန်တော်ပြောမှုပါလေအဲ့တော့ဒါကျွန်တော်တို့နိုင်ငံရဲ့ဒါ research shot ဆက်လုပ်ဖို့ကြိုးစားတာပေါ့လေအဲ့တော့ပေတာပေါ့ဒီ vaping ကကျမရဲ့အနေရှိတာတော့လုံးဝပေတာပါလေလုံးဝဒါဖိလိနဲ့တန်းတူထားပြီးတော့ကာမီယံကိစ္စဖြစ်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဗစင်ဂျမားရီကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေခြားသာပရိနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ခြားသာပရိနေညာပိုင်းအတွက်နောက်ဆုံးကြံရှိတဲ့အစီအစဉ်ဖြစ်တဲ့တိုင်းရင်းသားတော်အစည်းအဝေးကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံတစ်ပေါ်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့ဒီအစည်းအဝေးကိုတော့ FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပ
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်ပေါတော်မြို့ကလူသားတိုင်းကအပြစ်ဖမ်းဆီးခံထားရတဲ့ယာနဲ့ချီတဲ့အရက်သားတွေကိုရခိုင်တပ်တော်ကကယ်ထုတ်နိုင်ခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့စစ်ကောင်စီရဲ့လေရင်မှုကိုဂရီနီပြည်ဥပဒေနဲ့အညီအရေးယူနိုင်ရေး IEC ကလှုပ်ဆောင်နေပါတယ်။တရင်လွာတွေတဲမှာတော့ရခိုင်ပြည်နယ်တဲကစစ်တပ်နဲ့ရခိုင်တပ်တော်တို့အကြားတိုက်ပွဲတွေတဲစစ်တပ်ရဲ့ပစ်ခတ်မှုတွေကြောင့်ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပောက်တော်မြို့မှာစစ်ကောင်စီတပ်ကလူသားတိုင်းကအဖြစ်ဖမ်းဆီးထားတဲ့အရက်သားတွေထဲကတန်ဃာတော်တွေကလေးတွေကိုဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးဝယ်ဦးတွေပါဝင်တဲ့ယာနဲ့ချီတဲ့အရက်သားတွေကိုကယ်ထုတ်နိုင်ခဲ့တယ်လို့ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်ဖမ်းဆီးခံနေရတဲ့အရက်သားပြည်သူတွေကိုနိုဝင်ဘာလ23နဲ့22ရက်နေ့တွေမှာကယ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်နိုဝင်ဘာလ25ရက်နေ့ညအချိန်ပောက်တော်ရဲစခန်းကိုရခိုင်တပ်တော်ကသိမ်းယူပြီးမြို့ကိုယာယီထိန်းချုပ်ထားပြီးနောက်စစ်ကောင်စီတပ်ကလေကြောင်းရေကြောင်းပစ်ကူတွေနဲ့မြို့ကိုပြန်လည်ထိန်းချုပ်ခဲ့အဲ့ဒီနောက်မှာစစ်ကောင်စီတပ်ကအခုလိုအယက်သားတွေကိုတစားခံအဖြစ်ဖမ်းဆီးထားတာဖြစ်တယ်လို့အယက်သားတချို့ကိုလည်းတပ်ဖြတ်ခဲ့တယ်လို့ပောက်တော်မျိုးခံတွေကပြောပါတယ်။တစားခံတွေကိုကယ်ထုတ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းအပြင်အတွဲလိုက်ပစ်တဲ့ဒုံးတွေနဲ့ပါပစ်ကူပေးတဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီဘက်ကအကြဆုံးများပြီးလက်နက်တချို့ကိုလည်းသိမ်းဆီးရမိထားတယ်လို့ဆိုပါတယ်။
ကိုကန်တက်လှုပ်ရှားနေထိုင်တဲ့ရှမ်းပြည်မြောက်ပိုင်းလောက်ကင်မြို့မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့အရက်သား6ယောက်သေဆုံးပြီး10ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ22ရက်နေ့မနက်8:00ခွဲလောက်ကလောက်ကင်မြို့အထက်တုံချိန်နဲ့စန်တန်ဂိတ်ဘက်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာဖြစ်ပါတယ်။လူသေဆုံးမှုအပြင်နေအိမ်တွေကားတွေလည်းထိခိုက်ပျက်စီးခဲ့ပါတယ်။လောက်ကင်မြို့မှာကိုကန်တက် MNDAA နဲ့စစ်ကောင်စီတပ်တွေကြားဒီနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံတွေလည်းနေရက်ကနေနေစဉ်ထွက်ပြေးတိမ်းရှောင်နေပါတယ်ရွာမှာပိတ်မိနေတဲ့ဒေသခံတွေလည်းစံတအိတ်ကိုရွံငွေ 3,000 ကျပ်စဲသိန်းနီးပါးပေးဝယ်လဲဝယ်လို့မရဘူးလို့ဆိုကြပါတယ်
ဖန်စီရမိထားတဲ့လေရင်မှုဘုံမှုခိုင်တတ်မှုကိုကရင်နီပြည်ဥပဒေနဲ့အညီအရေးယူနိုင်ရေးကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကလှုပ်ဆောင်နေတယ်လို့နိုဝင်ဘာလ23ရက်နေ့ကထုတ်ပြန်လိုက်ပါတယ်။လက်ရဖန်စီရမိခဲ့တဲ့အသက်42နှစ်အရွယ်လေရင်မှုဘုံမှုခိုင်တတ်မှုကိုပိုင်အမတ်4253တောင်ငူလီတက်ကဖြစ်ပြီးတွဲဖက်လေရင်မှုဖြစ်သူဘိုးစားနေမောင်ကတော့လွတ်မြောက်နေဆဲဖြစ်လို့ဖမ်းဆီးရမိနိုင်ရေးရှာဖွေဆောင်ရွက်နေတယ်လို့ IEC ကဆိုပါတယ်စစ်ကောင်စီရဲ့ K8W အမျိုးအစားတိုက်လေရင်တစ်စီးကိုကရင်နီပြည်တော်လှန်ရေးတပ်ပေါင်းစုံကတံပြန်ပစ်ခတ်မှုကြောင့်နိုဝင်ဘာလ17ရက်နေ့မှာပြတ်ကျခဲ့ပြီးထွက်ပြေးလွတ်မြောက်သွားတဲ့လေရင်မှု၂ယောက်ထဲကလေရင်မှုဘုံမှုခိုင်တပ်မှုကိုနိုဝင်ဘာလ19ရက်နေ့မှာဖမ်းဆီးနိုင်ခဲ့တာလို့ IEC အတွင်းရေးမှူးနှစ်ဦးပညာကပြောပါတယ်
ကချင်ပြည်နယ်အင်ဂျန်ရံမြို့နယ်တဲ့အထိုင်ချတပ်ဆွဲထားတဲ့စစ်ကောင်စီရဲ့တပ်စခန်းနှစ်ခုကစစ်ကောင်စီတပ်သားတွေအပြင်မြို့အတွင်းမှရှိတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့အုပ်ချုပ်ရေးပိုင်းကဝန်ထမ်းတွေမြစ်ချနာဘက်ကိုပြောင်းရွှေ့သွားတယ်လို့ဒေသခံတွေကပြောပါတယ်အင်ဂျန်ရံမြို့နယ်အတွင်းရှိတပ်စခန်းတစ်ခုဇွတ်မှန်ရံ15မိုင်ကိတ်မှထိုင်ထားတဲ့တပ်စခန်းတစ်ခုကိုနိုဝင်ဘာလ21ရက်နေ့မှမြစ်ချနာဘက်ကိုပြောင်းရွှေ့သွားတာလို့ဒေသခံတယောက်ကပြောပါတယ်ဘာကြောင့်အခုလိုထွက်သွားတာလဲဆိုတာကိုအတိအကျမသိရသေးပေမဲ့ကချင်လွတ်လပ်ရေးတပ်မတော်ကေအေတမဟာတေထိန်ချုပ်နယ်မြေတဲကအစစ်ကောင်စီတပ်စခန်းတွေစုခွာသွားပြီဖြစ်ကြောင်းတကချင်နယ်ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်
ချင်းပြည်တည်တိမ်မြို့နယ်ကနေဒီတောင်ပေါ်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကို PDF ဆိုလန်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ပြီးပိုကြီးအဆင့်ရှိသူတယောက်အပါအဝင်12ယောက်ကိုအရှင်ဖမ်းမိထားပါတယ်။အင်အား30ဝန်းကျင်လောက်ရှိတဲ့စစ်ကောင်စီလေတပ်စခန်းကိုနိုဝင်ဘာလ21ရက်နေ့မနက်ပိုင်း4နာရီကစလို့ PDF ဆိုလန်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ရာမှာမနက်9နာရီလောက်မှာစခန်းတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့ကြတာဖြစ်တယ်လို့ PDF ဆိုလန်တာဝန်ရှိသူတွေကပြောပါတယ်။စခန်းတိုက်ပွဲ ွယ်မှာစစ်ကောင်စီဘက်ကအ ਨੇ ဆုံး၂ယောက်သေဆုံးပြီးအများစုကတော့ထွက်ပြေးသွားကြပေမဲ့လိုက်လံရှာဖွေဖမ်းဆီးရမှာစစ်ကောင်စီတပ်သား၁၂ယောက်ကိုအရှင်ဖမ်းဆီးရမိထားတာဖြစ်ပါတယ်။ကလေးတီတိန်ကာလာမကြီးဘေးမှာရှိတဲ့ကနေဒီတောင်ဟာချင်းပြည်နယ်မှာဒုတိယအမြင့်ဆုံးတောင်ဖြစ်ပြီးစစ်ရေးအရာအချက်ချကျတဲ့နေရာတစ်ခုလည်းဖြစ်ပါတယ်
။ KNU တပ်မ6ဒူပလာယာခရိုင်ကုတ်ကရိတ်မြို့နယ်အတွင်းမှာရှိတဲ့နန်းစီဒီယံဝန်ထမ်းတွေနိုဝင်ဘာလ24ရက်နောက်ဆုံးထားပြီးမြို့ရဲကနေအမြန်ဆုံးထုတ်ခွာကြဖို့နိုဝင်ဘာလ18ရက်နေ့မှာ KNU ကအမိန့်ထုတ်ပြန်ပါတယ်။ကြိုက်တုံမြို့ကုတ်ကရိတ်မြို့စုကလီမြို့နဲ့ဝေါ်လီမြိုင်မြို့ကစစ်တပ်ရဲ့အုပ်ချုပ်ရေးရန်တရာအောက်ကဝန်ထမ်းတွေထွက်ခွာသွားဖို့အချိန်ချင်းသတိပေးအပ်ပြီးဖြစ်တယ်လို့ဒီလ18ရက်နေ့ထုတ် KNU အမိန့်စာထဲမှာဖော်ပြပါတယ်။ဒီအမိန့်ထုတ်ပြန်ချက်ကိုမလိုက်နာကြလို့ဖြစ်လာမဲ့နောက်ဆက်တွဲပြဿနာတွေကိုတာဝန်ယူမှာမဟုတ်တာကြောင့်ဒီစာထုတ်ပြန်ပြီး9ရက်အတွင်းအမြန်ဆုံးထွက်ခွာသွားဖို့နောက်ဆုံးအချိန်သတိပေးလိုက်တယ်လို့ KNU ကဆိုပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေဖြစ်ပွားပြတဲ့နောက်မှာစစ်ကောင်စီတပ်ကလူနေရပ်ကွက်တွေနဲ့ရွာတွေတဲကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ထောင်ပေါင်းများစွာသောပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
မင်းမြမျိုးဘွားကနေရက်စွန့်ခါလာသူတယောက်ကမြို့ထဲမှာသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်သူတို့ကနေပြီးနေနေဝင်ပို့လို့ပိုက်ပါတယ
်သူတို့ကနေဝင်ပြစ်ပြီးနေ့တိုင်းပြစ်နေတော့ကျွန်တော်တို့ရဲ့ကလေးတွေကတိတ်ကြောက်ကြတယ်ကလေးတွေကကြောက်တော့ကျွန်တော်တို့မိဘတွေကလည်းထားလို့မရဘူးမိထွန်းထားတဲ့အိမ်တွေကိုလည်းလဲမိပြစ်တယ်အဲ့လိုမျိုးတောင်းကျဲနေကြတာ
မင်းမြမျိုးမှာစိုက်ကောက်စီတက်ကညအရှင်မြို့ထဲဝင်ပြီးလူနေအိမ်တွေကိုလာနာငွေတွေနဲ့ပိုက်ခဲ့တယ်လို့လာနာကြီးတွေနဲ့လေရင်းသက်ပိုက်ခဲ့တာတွေအခုရပတ်အတွန်းစားတိုက်လုပ်နေတဲ့အတော့လူသေဆုံးမှုရှိခဲ့တယ်လို့လူနေအိမ်တချို့နဲ့ဆေးရုံကခွေးစိတ်ခန့်အဆောက်အဦလေလာနာကြီးကြေကြလို့ပြသခဲ့ပါတယ်။လာရှိအရှင်မောင်မြမျိုးဘွားကအိမ်တွေမှာအိမ်စုံလောက်သာကျင်နေကြပြီးမြို့ခန့်၃ပုံ၂ပုံလောက်ကမြို့ကိုစွန့်ခွာသွားကြပြီဖြစ်တယ်လို့မြို့ခန့်တွေကပြောပါတယ်။ဒါအပြန်ရခိုင်တက်တော်ကယာယီထိန်းချုပ်ခဲ့တဲ့ပေါတော်မျိုးမှလေးတမျိုးလုံးနှိမ့်ပါပြည့်နေကြရပြီးဆရာမရှားရောက်အပါဝံအရေသ200နှိမ့်ပေါက်ကိုလည်းစိုက်ကောက်စီတက်ကဖမ်းဆီးထားပါတယ်သူတို့ထဲကတချို့တဝက်ကိုတော့နိုဝင်ဘာလ21ရက်နဲ့22ရက်နေ့တွေကရခိုင်တက်တော်ကကေထောက်နိုင်ခဲ့ပါတယ်ပေါတော်မျိုးရေးစခန်းကိုနိုဝင်ဘာလ15ရက်နေ့ညအချိန်မှာရခိုင်တက်တော်ကသိမ့်ယူပြီးမျိုးကိုခိုက်တထိန်းချုပ်ပြီးနောက်မှာတော့စိုက်တက်ကလေကြောက်ရေကြောက်တွေကပိုက်ခဲတိုက်ခဲပြီးပြန်လေထိန်းချုပ်ခဲ့ပါတယ်မြောက်ဦးမြို့ဖားမှာလည်းစိုက်ကောက်စီတက်ကညာတိုက်လိုလိုရန်သက်ပိုက်ခတ်နေတဲ့အတော့မြို့ခံတွေထွားပြေးနေကြရတယ်လို့မြို့ခံတယောက်ကပြောပါတယ
်
ဘုရားပေါ်တို့ပြင်စည်းတို့အလဲစည်းတို့ကပြေးကြတာရက်ွက်တိုင်းလိုလိုပေါ့ကွက်ကြကွက်ကြပြေးကြတာဒီ17လပိုင်း23ရက်နေ့ကလေးကလက်နဲ့ကြီးတွေနဲ့မြို့ပတ်ပတ်လေကိုပြစ်နေတာအဲ့ဒီအချိန်မှာမတော်တဆလက်နဲ့ကြီးကြလို့ထိခိုက်တံရရမှစိုးရင်ပြီးထွက်ပြေးနေကြတာဆိုင်တွေကတော့မနေ့ပိုင်းတစ်ချိန်ဖွင့်နေအားလုံးတော့မဟုတ်ဘူး
ရခိုင်ပြည်မှာနိုဝင်ဘာလ13ရက်နေ့ကစတံဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရဲသား11ယောက်သေဆုံးခဲ့ပြီး30ကျော်လည်းထိခိုက်ဒဏ်ရာရရှိထားသလိုရာနဲ့ရှိတဲ့ပြည်သူတွေလည်းဖမ်းဆီးခံနေရပြီးနေရက်စွန့်ခွာသူလူပေါင်း2000ကျော်ပိုတိုလာနေတယ်လို့ UN OSHA ကနိုဝင်ဘာလ18ရက်နေ့ထုတ်ပြန်ရှမှဖော်ပြထားပါတယ်
တိတ်တုံညာနှစ်ခွန်စစ်စင်ရေးတဲ့ရှမ်းမြောက်လာရှိုးမြို့နယ်မိုင်းရော်တိုက်နယ်မိုင်းကျက်အုပ်စုမှာရွာသား၃ယောက်လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရပြီးအယောက်900ကျော်ကတော့စစ်ဘေးတိမ်းရှောင်နေရပါတယ်နေအိမ်30လောက်လည်းထိမှန်ပျက်စီးခဲ့ပါတယ်သူတို့ရဲ့ရဲရွာထဲမှာလည်းလက်နက်ကင်တပ်ဖွဲ့တွေဆက်ပြီးတော့ရှိနေလို့နေရက်ကိုမပြောင်းနိုင်သေးတာအယက်20ကျော်သွားပြီဖြစ်ပါတယ်နမ်ဟ ோம் ကနေတင်ဆက်ပေးပါမယ်ရှင်
မြို့နယ်လမ်းမဆက်တွယ်ရေးခက်ခဲပြီးမုံရော်အုပ်စုနယ်မိုင်30လောက်အကွာတန်လွင်မြစ်ဘေးတောင်ပေါ်မှာရှိတဲ့မုံကျက်ရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဝမ်လုံနဲ့ဝမ်ကတ်ရွာကရွာသား900ကျော်ဟာမုံရော်တိုက်နယ်ထဲအော်တိုဘာလကုန်ပိုင်းကဆက်လို့စစ်ဘေးတိမ်းရှောင်နေကြရပါတယ်။ရွာသား2ယောက်ကလက်နက်ကြီးကြီးထိမှန်ကတယောက်သေဆုံးခဲ့ပါတယ်။နေရပြန်သွားကြည့်သူစစ်ရှောင်ရွာသား1ယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
ဝါအမတ်မြန်ပြန်ပြင်းပြင်းကိုအစားဟုတ်ရှိပါနဲ့ရောကောအန်ချစ်ဝါကောင်းကြီးကနေ
ငါပေါရွာတာတယောက်ကိုထင်းနေစစ်သားကတားတာမရက်လို့ရွာထဲမှာပဲပြစ်တက်ခံရရတယ်။နားပေါရွာတာနောက်တယောက်ကလည်းအဲ့နေ့မှလည်းပျောက်သွားတယ်ခုထိပြန်မတွေ့တယ်။နောက်ပြီးအသက်60အရွယ်ဦးလူဆိုတာကတော့စစ်သားတွေကလေရင်နဲ့ပုံးလာကျဲတာထိမှန်တယ်ဒဏ်ရာရသွားတယ်
Lashi Meng Yo Yok, Mengjet Yuaga, Sipi Shang Yuada Naya Loha, Kuni Topa Muri, a two low and Nibare. One long name, one got Yuari Tego, Ninam Ha make that dari, we all need Haini Che, Sikang Siga, Lay in a Bonje Mujau, Nay in a long tongue se job, the Si Duare Lule, Sipi Shang Riga, Biobare. At that tongue se a year can she, Sipi Shang Yuada Dioga, a coolu, Sapiobare.
วันลงวันกายวากันในเอ็นเอโกนีนามาฮาเมตตาดาริกาเวนพาวิโรเอ็นเฮาอุตส่าห์ปิดซีริโกอยู่ตัวยาวนี่ล่ะวันกามาซีได้กงสงสัยเช่าใส่เนี่ยวันลงมาซีได้กงสงสัยเนี่ยพาวขันยาล่ะเอ็นเอกาเปิดท่าเลยจุดว่าเพียบีวุ่นเมื่อจ้าล่ะใส่เงินเลยอยู่ซีตัวบีซีกงเนี่ยมาเปิดท่าแค่เลย
ဒီကိစ္စနဲ့ပတ်သက်ပြီးတအောင်တဖွဲ့တန်လီအပြန်ကြားရေးကိုဖုန်းနဲ့ဆက်သွယ်လို့မရခဲ့ပါဘူး။နိုဝင်ဘာလ၄ရက်နေ့ကမွန်ချက်မြို့ရှိစစ်ကောင်စီတပ်စခန်းကိုညီနောင်မဟာမိတ်၃ဖွဲ့ကတိုက်ခိုက်ရမှာစစ်ကောင်စီတပ်ကလေကြောင်းနဲ့အဆင့်ဝင်ပုံကျဲချခဲ့တယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကနိုဝင်ဘာလ၁၈ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။အခုဆက်ပြီးသတင်းအချင်းချုပ်ကိ ne anyi aye yu nai ye kye ni bi ja kala ucho ye kaunsi IEC ga lok sao ne bare.
ตอนนี้เนี่ยกูน้าเสร็จနေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပါ။
ပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုFVBR ဝိုင်းတော်သားတွေကတင်ဆက်ပေးကြတာဖြစ်ပါတယ်။VOA ကနေခြားသတင်းတွေညပိုင်းမှာပါသာအစီအစဉ်တွေကိုညစင်နိုင်အထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။တော်တော်ရှင်နေနေနဲ့ကျွန်တော်တို့VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့ပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ Burmese.voanews.com မှာပြန Israel ni di Hamas apwe cha ma apye khat ya sei ne Israel za gan ni pyan lut la bu atwet ko naw that tiyet law cha nai au de lo di Israel ba ga pyo ba de Tazaga Nazego, Hamas Sidwe Jariga, Pian Lut Bibroma, Pianla Apian, Palestine Agenda, Tian Nazego, Lubime, Season, Dine Loma, Pipime, and Yem Yolin Tadalu, Dignija, Rimaro, Pipma, Mahobulo, Israel Lonely, Achambiga, Pyojagi Raba. The Baltuni Tari at Dine Pelonga, the Adessa Ni Aune, Miazu, Mutamirigo, Lubbe, Sepiro, Josani, Lutuga, Ginja Jet, Topia Mari. Yamaning and Maro, the Sitane, Dine Dalanaga, and Query Jama, Pintane, Diberi Ha, Louis, to the Mubia, Niari Tigo, Jebia Nibro, Natang Nasetti, Sitta, Anna, Demi Nabaima, a Gija Zone, a Jebia Zompe, Lugula, the Magaga, the Dibi Library. But Diba Capchin in Niari, my Lampan said the Edo Mimia, Piat down in Elo, Bunironga Lode, Bomadrinza, Shilimbe, Ma, the Kula, the Maga, Dui, Mujo, Ye, Dudia, Biongwea, Faring Haga, Biojagiraba. Saint Homuri Jaga, Kula the Magaya may pet poison in air. A Jadapi the reattaching ye Ned a dogwoody, Lu at the Gunirigo, Sella Bene the Lu, now tell Lu at Darigo, let don't any yellow, Kula the Maga, Dream Mujoya, Dudia Biongwea, Biohari. A chicken jammy, some sham who, Muji, Sata, Nia Tangin Sarari, Yebo, Lu and Nidello, Duga, Biohari. Tionanga, Lungeri Jama, Deshu Lanjang Sanya, Piana, Muri, Dobro, Pinirane, a soya, pneumonia, a sulai pinnitus, red the dinner in the Badalu, a desay go shimjabu dre, Kaba Jama, a prayer WHO got the year wind down so tabare. Tionanga, your buying a clingery jama, pneumonia, a soya, jan the low, Joga, I mean, upon I ne, Joga, a sulai, a pion like pinnitello, did the remediary ne, Brometre, Kaba Jama, Joga, Pipwa, who sounded in the November, Nasadia Nidaga, Topian Geragule, Kaba Jama, a prayer got Taupiabare. အဲ့ဒါကြောင့်နိုင်ငံတကာကျန်းမာရေးစီးမြင်စည်းကမ်းတွေအရကလင်းငယ်တွေကြားမှာအဆုလိုက်အပြုံလိုက်ဖြစ်နေတဲ့ဆိုတဲ့ယောဂနဲ့ပတ်သက်လို့ဆေးကအချက်အလက်နဲ့တုံ့တက်ချက်တွေတခွဲကန်ရလာတွေကို WHO ကဘာကျန်းမာရေးအဖွဲ့ကြီးကတရုတ်ဆိုးရွားကိုပေးဖို့လို့တောင်းဆိုထားတာပါအဲ့လိုယောဂတွေဖြစ်နေတာဟာတရုတ်ဆိုးရွားအနာဘိုင်းတွေအစောပိုင်းကထုတ်ပြန်ထားတဲ့ယောဂတွေနဲ့ဆက်စပ်နေသလားဆိုတာကိ
Then Jenjago, Masumiamo, Jenya, bigger up your body, Dina season, Tolo Yemuga, Masumo, Pibido, Atano, my Sanya, Engineer Rigaro, Shogun, Chane, Robert Busto, Pibare, View American, Atanya, Jadarini, Nyabai, Mabada, season ago, Lindo Mida, Saku, Nasanga, Tonsan, Dugani, Atan, bigger up your body, View Go Nasin, Tole, Jesu de Mare, Torasini, Alo, Bacon, Long Donate, Nadina Pibadina, Sayanima.
This program has come.